to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American အတန်းကနေ2020ပြည်နှစ်မလ10ရက်နေ့အင်္ဂါနေ့မနက်ဖြန်အစီအစဉ်တွေကိုမြို့တော် Washington DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မသင်္ကီထိုက်ပါ
။မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းလိုင်းမှာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီတလီမှာတနိုင်ငံလုံးခီးသွားလာခွင့်ကိုဝန်ကြီးချုပ်ကပြင်ပလိုက်ပါပြီ။တူရကီမှာရောက်နေတဲ့ဒုက္ခသည်တွေအတွက် EU နဲ့ NATO တို့ကနေအကူအညီတွေပေးကြဖို့တူရကီသမ္မတကတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ကရိုက်တာနဲ့ဗူတီတောင်မျိုးနယ်ကအမျိုးသားလွတ်တော်အမတ်တို့ကိုတရားစွဲလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မှတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးသွားမှာခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေအပြီးနားဆင်ကြရမှာကတော့
I declared a state of emergency in Maryland to further mobilize all available
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်အမေရိကန်ပြည်ထောင်စုအတွင်းကပြည်내အတော်များများမှာအရေးပေါ်အခြေအနေတွေကြီးညာထားကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးထွက်လာမယ့်အလားအလားနောက်ထိုင်းမြန်မာနယ်စပ်မှာအလုပ်သမားတွေဘာကြောင့်ဆန္ဒပြကြတယ်လဲဆိုတာတွေအပြင်ကမ္ဘာသတင်းတွေမှာပြောဆိုနေကြတဲ့မြန်မာဆိုင်ရာအကြောင်းအရာတွေကိုလည်းနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာတခွင်စီးပွားရေးတက်တန်ရောက်တဲ့လွှာနဲ့အမေရိကန်သုံး EDN အင်္ဂလိပ်သင်ကန်းစာပို့ချချက်တွေကိုတင်ပြပေးမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုကိုစော်ဝင်းလှိုင်နဲ့မိုက်အင်ချင်းနိုင်တို့ကပြောပြပေးကြပါအောင်ရှင
်ဥရောပတိုင်းမှာကိုရိုနာဗိုင်းရပ်စ်အဆိုးဝါးဆုံးဖြစ်နေတဲ့အီတလီအစိုးရကဒီဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်အောင်ကြိုးစားတဲ့အနေနဲ့တနင်္ဂနွေလုံးအတိုင်းအတာနဲ့ခီးသွွာလာခွင့်နဲ့ကန့်သတ်ပေးပြလိုက်ပါတယ်ဒီကန့်သတ်ချက်ကြောင့်လူပေါင်းတန်း60ခီးသွွာလာလို့မရကြတော့ပါဘူးဒီသဆန်ရိုဂျင်တနင်္လာနေ့ညကတိုင်းပြည်ကိုပြောကြားတဲ့မင်ကွန်းအတွင်းအခုလိုခီးသွွာလာခွင့်ကန့်သတ်ပေးပြနေတဲ့ပတ်သက်လို့အချင်းချုပ်ပြောရရင်သူ့အနေနဲ့အပြစ်မထွက်ဖဲအိမ်မှာပဲနေမယ်လို့ပြောလို့ရနိုင်ကြောင်းဝန်ကြီးချုပ်ဂျူစပ်ပေကွန်တေကပြောပါတယ်ဒီချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံအများအပြားမှာခြေကုပ်ယူလာနေပြီဖြစ်တာကြောင့်ဒီရောဂါဟာကမ္ဘာအနှံ့ဖြစ်ပေါ်နေတဲ့ကာယရောဂါကြီးဖြစ်လာဖို့နှိစက်လာနေပြီဖြစ်ကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးအကဲTedros Adhanom Ghebreyesus ကပြောပါတယ
် Now that the virus has a foothold in so many countries the threat of a pandemic
ဒီရောဂါကနိုင်ငံအများအပြားကလူအများအပြားကိုအလင်းအမြန်ထိခိုက်စေခဲ့တာကြောင့်တကယ်ကိုစစ်မကောင်းစရာဖြစ်ရပါအခုဆိုရင်တိုင်းပြည်အတော်များများမှာဒီ virus ကခြေကုပ်ယူထားနိုင်ပြီဖြစ်တာကြောင့်တကဘာလုံးဆိုင်ရာကာယရောဂါကြီးအဆင့်ကိုရောက်ဖို့ချင်းချောက်လာနေပြီဖြစ်ပါတယ်။ဒါပေမဲ့ဒါဟာသမိုင်းမှာပထမဆုံးထိန်းချုပ်လို့ရနိုင်တဲ့ကာယရောဂါဖြစ်လာပါလိမ့်မယ်။ဆိုလိုချင်တာကတော့ဒီဗိုင်းရပ်စ်ကိုကျွန်တော်တို့အနိုင်ယူမှာပါလို့ WHO အကြီးအကဲကပြောသွားတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာအရှိန်လျော့မသွားသေးပါဘူး။ဥရောပတိုက်တွင်းကကူးစက်သေဆုံးသူအများဆုံးနိုင်ငံဖြစ်တဲ့အီတလီမှာသေဆုံးသူနောက်ထပ်69ဦးရှိခဲ့တာကြောင့်အခုချိန်ထိဥရောပတိုက်တွင်သေဆုံးသူအနည်းဆုံး511ဦးရှိသွားပြီဖြစ်ပါတယ်။ဒီကမ္ဘာလုံးတိုက်တာနဲ့ဆိုရင်တော့သေဆုံးသူ3500ကျော်သွားပြီဖြစ်ပြီးရောဂါပိုးကူးစက်နေသူအရေအတွက်ဟာလည်း 36,000 ကျော်သွားပြီဖြစ်ပါတယ်။ကမ္ဘာခေါင်းဆောင်တွေကပြတ်သားတဲ့ဆုံးဖြတ်ချက်နဲ့အတူလိုအပ်တာတွေကိုအလင်းအမြန်လှုပ်ဆောင်ခြင်းအပြင်ဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုအရှိန်လျော့ကျသွားအောင်လှုပ်ဆောင်နိုင်လိမ့်မယ်လို့လည်း WHO အကြီးအကဲကပြောပါတယ်။ရောဂါပိုးကူးစက်နေသူအများစုဟာပြန်နေကောင်းလာကြမှာဖြစ်ကြောင်းဥပမာအနေနဲ့ဒီဗိုင်းရပ်စ်ကိုစတင်တွေ့ရှိတဲ့တရုတ်နိုင်ငံကလူနာ 8,000 ကျော်တဲ့က 80 ရာခိုင်နှုန်းဟာပြန်ကောင်းလာပြီးဆေးရုံကဆင်းသွားကြပြီလို့လည်း WHO အကြီးအကဲကပြောပါတယ်
။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေတဲ့ COVID-19 ရောဂါကြောင့်သေဆုံးမှုနှုန်းဟာ1ရာခိုင်နှုန်းရှိနေသလား 3.4 ရာခိုင်နှုန်းထိရှိနေသလားဘယ်လောက်ထိပြင်းထန်နေတယ်လဲဆိုတဲ့ခန့်မှန်းချက်ပေါ်မှာလူထုကျန်းမာရေးအရာရှိတွေနဲ့ကူးစက်ရောဂါပါရာဂူတွေကြားအငင်းပွားစရာဖြစ်နေပါတယ်ရောဂါပိုးမွှားဗေဒပညာရှင်တွေနဲ့ဆေးဘက်ဆိုင်ရာပညာရှင်တွေကတော့ဗိုင်းရပ်စ်ပိုးအသစ်ဖြစ်တဲ့အတွက်သေဆုံးမှုနှုန်းဘယ်လောက်ပြင်းထန်တယ်လဲဆိုတဲ့ခန့်မှန်းချက်ကွဲလွဲမှုဟာအထူးဆန်းမဟုတ်ဘူးလို့ဆိုပါတယ်အထူးသဖြင့်လူနာတွေကိုဆေးရုံတင်မှုအစမတန်လိုအပ်လာတဲ့အတွက်ကျန်းမာရေးဆောင်ရှားမှုစနစ်ထိခိုက်စေတဲ့အထိဖြစ်လာမယ်ဆိုရင်ခမန်းချက်ကိန်းကနန်းတွေဟာအတိမ်ဆောင်ရှိနိုင်မယ်ဆိုတာသူတို့ကသတိပေးထားပြီးသားဖြစ်တယ်လို့ဆိုပါရယ်လက်ရှိကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အီတလီမြောက်ပိုင်းမှာဒီသေဆုံးမှုနှုန်းပြင်းထန်တဲ့အပေါ်မှာတော့ကူးစက်ရောဂါပါရာဂူတွေဘက်ကစိုးရိမ်နေကြတာပါတနည်းအနေနဲ့ကအီတလီနိုင်ငံမှာရောဂါကူးစက်ခံရသူ သေဆုံးမှုနှုန်းအချိုးအစားအဖြစ်စိုးရင်ပွဲရ900ခန့်နှုန်းအထိမြင့်တက်သွားခဲ့ပါတယ်။မြင့်တက်သွားရတဲ့အကြောင်းရင်းကလည်း Civil Protection Agency ရဲ့အစီရင်ခံစာအရကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်း366ဦး900ခန့်နှုန်းအဖြစ်51ခန့်နှုန်းအထိခုန်တက်ခဲ့ကြောင်းထုတ်ပြန်ခဲ့တဲ့အတွက်ဖြစ်ပါတယ်။ဒါကြောင့်အီတလီနိုင်ငံမှာသေဆုံးမှုနှုန်းခုန်တက်ခဲ့တဲ့အခြေအနေဟာအဆိုးဆုံးဖြစ်နိုင်ခြင်းခံမှန်းချက်ထက်ပိုပြီးကျော်လွန်ခဲ့တာဖြစ်ပါတယ်။ဒါ့အပြင်အခြားကူးစက်ခံနေရတဲ့နိုင်ငံတွေပေါင်းပြီးတေဆုံးမှုနှုံးနဲ့နှိုင်းရှင်ရင်လဲပို့ပြီးလွန်ကဲနေပါတယ်ရှင
်ကိုရိုနာဗိုင်းရပ်စ်နိုင်ငံပေါင်း100ကျော်ကိုကူးစက်ပြန့်နှံ့လာနေတာအပါအဝင်ကမ္ဘာရေနံဈေးကွက်အပေါ်ဆွေးရည်မှုတွေရှိနေတာကြောင့်တင်းတင်းလာနေကအဆုရှယ်ယာအညွန့်ကိန်းတွေတိတိတသာထိုးကျသွားခဲ့ပါတယ်နယူးယောက်မြို့ကအဓိကအဆုရှယ်ယာအညွန့်ကိန်းတွေဟာလဲတင်းတင်းလာနေဈေးကွက်စပွက်တဲ့အချိန်မှာ900ခန့်နှုန်းကျော်ကျသွားခဲ့ပြီးတနေ့ကုန်ပြန်တက်လိုက်ပြန်ကျလိုက်ဖြစ်နေခဲ့တာမှာညနေဈေးပိတ်ချိန်မှာ900ခန့်နှုန်းကျော်သာကျသွားခဲ့ပါတယ်အရှတိုက်ကတချို့အဆုရှယ်ယာအညွန့်ကိန်းတွေကတော့900ခန့်နှုန်းကျခဲ့ပြီးဥရောပတိုက်မှာတော့800ခန့်နှုန်းကျခဲ့ပါတယ်900ခန့်နှုန်းနဲ့ပို့ပြီးအညွန့်ကိန်းတွေထပ်ကျသွားမှာဆိုရင်လည်းအတွက်နယူးယောက်မြို့ကအဆုရှယ်ယာဈေးကိုဈေးဖွင့်ပြီးမကျခင်မှာပဲ15မိနစ်ခေတ္တပိတ်ထားခဲ့ရပါတယ်အဲ့လိုအဆုရှယ်ယာဈေးကိုမိနစ်ပိုင်းယာယီပိတ်ပစ်တာ2008ခုနှစ်အမေရိကန်စီးပွားကြက်ကစိုက်တဲ့အချိန်တုန်းကတကြိမ်သာပြုတ်ခဲ့ပူပါတယ်နောက်ထပ်အညွန့်ကိန်းတွေ73ရာခိုင်နှုန်းအထိထပ်ကျမယ်ဆိုရင်နောက်ထပ်15မိနစ်ဈေးကိုထပ်ပိတ်မှာဖြစ်ပြီး20ရာခိုင်နှုန်းအထိကျသွားခွင့်မယ်ဆိုရင်တော့တနစ်တာအတွက်အဆုရှယ်ယာဈေးကိုပိတ်ပလိုက်မှာဖြစ်ပါတယ်ပထမပိုင်း15မိနစ်ပိတ်ပြီးလို့ဈေးပြောင်းပွင့်တဲ့အချိန်မှာနယူးယောက်ကဒေါင်းဂျွန်းစ်အဆုရှယ်ယာဈေးဟာ6ရာခိုင်နှုန်းနဲ့900ရာခိုင်နှုန်းကြားမှာပုံမှန်တက်လိုက်ကျလိုက်ဖြစ်နေခဲ့တာပါရန်နစိမ့်တစ်ပေပါကို 33.59 ဒေါ်လာအထိ26ရာခိုင်နှုန်းကျသွားခဲ့တာကြောင့်ယင်းနှမြုံနံသူတွေကြဆွေးရမှုတွေဖြစ်ခဲ့တဲ့အတွက်အခုလိုအဆုရှယ်ယာအညွန့်ကိန်းတွေကျသွားခဲ့တာလည်းဖြစ်ပါတယ်
စီးရီးယားဒုက္ခသည်တွေအတွက်အထောက်ပံ့နေပို့ပြီးပေးဖို့ဥရောပသမဂ္ဂနဲ့နေတိုးမဟာမိတ်အဖွဲ့တို့ကိုတူရကီသမ္မတရက်စစ်တယစ်အဒိုဝန်ကတောင်းဆိုလိုက်ပါတယ်တူရကီဘက်ကဥရောပနဲ့နယ်စပ်ဂိတ်တွေကိုဖွင့်ဖို့ဆုံးဖြတ်ခဲ့တဲ့အတွက်ဥရောပသမဂ္ဂဘက်ကအမျက်ဒေါသထွက်နေတာပါတနင်္လာနေ့ကတူရကီသမ္မတဟာနေတိုးမဟာမိတ်အဖွဲ့တွင်ရမှုချုပ်ရှောင်းစတိုလ်တန်ဘတ်နဲ့ဘရာဇီးလ်မှာတွေ့ဆုံပြီးနောက်သတင်းတောက်တွေကိုပြောကြားရမှာသူတို့တောင်းဆိုတဲ့အတိုင်းဒုက္ခသည်တွေကိုထောက်ပံ့ရေးနောက်မကျဖို့အလွန်အရေးကြီးတယ်လို့သမရအာရိုဝန်ကပြောပါရယ်တူရကီနိုင်ငံမှာလက်ရှိစီးရီးယားဒုက္ခသည်ပေါင်း3တန်းကျော်ရှိနေတာပါသူ့နိုင်ငံထဲရောက်နေတဲ့တန်းနဲ့ချီတဲ့စီးရီးယားဒုက္ခသည်တွေအတွက်အကူအညီတွေပို့ပြီးပေးဖို့သဘောတူညီချက်ကိုသမရအာရိုဝန်ကတောင်းဆိုနေတာဖြစ်ပါတယ်တကယ်တမ်းမှာတော့တူရကီသမရအနေနဲ့အချိန်ကြာမြင့်စွာချိန်ချောက်လာခဲ့တဲ့ပိတ်ထားတဲ့သူ့နိုင်ငံနယ်စပ်ဂိတ်တွေပြန်ဖွင့်မယ်ဆိုတဲ့အချက်ကိုအကောင့်ထဲဖော်ခဲ့တဲ့အတွက်လဲဥရောပသမဂ္ဂဘက်ကသူ့အပေါ်အမျက်ဒေါသထွက်နေတာဖြစ်ပါတယ်2016ခုနှစ်သဘောတူညီချက်အရတူရကီမှာရှိနေတဲ့ရွှေပြောင်းအခြေချသူတွေဥရောပဘက်ကိုဝင်မလာရေးအတွက်နယ်စပ်ဂိတ်တွေကိုပိတ်ထားဖို့ဥရောပသမဂ္ဂနဲ့သဘောတူညီချက်ကိုသမရအာရိုဝန်ကယူခဲ့တာပါအဲ့ဒီအချိန်ကစပြီးပိတ်မိနေတဲ့ရွှေပြောင်းအခြေချသူတွေဟာတူရကီနဲ့ဂရိနိုင်ငံနယ်စပ်တလျှောက်မှာစုပြုံနေပြီးဂရိအာဏာပိုင်တွေဘက်ကမျက်ရည်ယိုပုံးတွေတုံးပြီးလူတွေကိုရပ်တန့်ခဲ့ရတဲ့အခြေအနေထိရောက်ခဲ့ပါတယ်ရှင
်ဗီအိုအေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျမြန်မာစစ်တပ်ကရိုက်တာသတင်းဌာနနဲ့လွတ်တော်အမတ်ဒူးတို့ကိုရာဇဝမှုမြောက်စေတဲ့အသေးဖြစ်မှုနဲ့တရားဆွဲလိုက်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်စစ်တပ်ကပ်ပစ်လိုက်တဲ့အမြောက်ကြီးစံတွေထိမှန်ပြီးရခိုင်ပြည်နယ်ဘူးတိတော်မြို့နယ်ကရိုဟင်ဂျာမျိုးသမီး2ဦးသေဆုံးခဲ့တယ်လို့ဘူးတိတော်မြို့နယ်ကလွတ်တော်အမှတ်ပြောတာကိုကိုကာဘီရိုက်တာသတင်းမှာဇန်နဝါရီလ25ရက်နေ့ကဖော်ပြခဲ့ပြီးသတင်းပတ်အနေငယ်ကြမှာစစ်တပ်ကတရားဆွဲလိုက်တယ်လို့ဆိုပါတယ်စစ်တပ်ကပစ်လိုက်တဲ့အမြောက်ကြီးစံထိမှန်ပြီးအဲ့ဒီအမျိုးသမီးသေဆုံးခဲ့တာနဲ့တခြားအရသားတွေထိခိုက်ဒဏ်ရာရခဲ့တယ်ဆိုတာမဟုတ်မှန်ကြောင်းအဲ့ဒီဖြစ်စဉ်ဟာရခိုင်လက်နက်ကိုင်အဖွဲ့ AA ရဲ့လက်ချက်ဖြစ်ကြောင်းရိုက်တာရဲ့သတင်းထွက်လာပြီးမှစစ်တပ်ကပြန်လည်ခြေပတ်ခဲ့ပါတယ် AA ကတော့သူတို့လက်ချက်မဟုတ်ကြောင်းနဲ့ညင်းဆိုပြီးစစ်တပ်ကြောင့်အဲ့ဒီလိုတည်ဆုံထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်ရိုက်တာသတင်းဌာနနဲ့ဒေသခံလွတ်တော်အမတ်တို့ကိုအဝေးဆက်သွယ်ရေးပုံဥပဒေပုံမှန်66ခါကြီးနဲ့တပ်မတော်ကဆွဲချက်တင်ထားကြောင်းဘူးတိတော်မြို့နယ်ယာယီရဲစခန်းမှူးကျော်သူကပြောပါတယ်အစိုးရကိုဝေဖန်သူတွေအွန်လိုင်းပေါ်မှာအသေးဖြတ်သူတွေကိုဒီပုံမှန်နဲ့ဆွဲဆိုထောင်ချလိမ့်ရှိပြီးအများဆုံးထောင်ဒဏ်3နှစ်အထိကြာခံရနိုင်တယ်လို့ရိုက်တာသတင်းမှာဖော်ပြပါတယ် အဲ့ဒီဆွဲချက်နဲ့ပတ်သက်လို့အခုချိန်ထိရိုက်တာသတင်းဌာနကိုအသိပေးရခြင်းမရှိသေးကြောင်းမကြခင်မှာအကြောင်းကြားသွားမှာဖြစ်ကြောင်းယာယီစခန်းမှုကပြောပါရယ်ဘူတိတော်မျိုးနယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဥမ္မောင်ကျော်စံကိုတရားစွဲနိုင်ရေးအတွက်အမျိုးသားလွတ်တော်ဥက္ကဋ္ဌထံအကြောင်းကြားထားတယ်လို့လည်းသူကပြောပါရယ်
ကီယင်ပြည်နယ်ကတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးတက်ကြွလှုပ်ရှားသူတအုပ်ကိုရဲအာဏာပိုင်တွေကမတ်လ6ရက်နေ့ကဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခံရသူဟာစောတာဘိုးဖြစ်ပြီးသူ့ကိုဖမ်းဆီးခဲ့တဲ့အကြောင်းရင်းကိုအတိအကျမသိရသေးပါဘူး။တန်လွင်မြစ်ထိမ့်သိမ်းကာကွယ်ရေးကွန်ရက်နဲ့မြန်မာနိုင်ငံမြစ်ချောင်းများဆိုင်ရာကွန်ရက်အဖွဲ့တို့ကမတ်လ9ရက်နေ့ကထုတ်ပြန်ချက်အရဆိုရင်စောတာဘိုးကိုဖမ်းဆီးခဲ့တဲ့ရဲတပ်ဖွဲ့ရဲ့လုပ်ရဟာဥပဒေနဲ့မညီဘူးလို့ဆိုပါတယ်။ကီယင်ပြည်နယ်ကကြောင်မီသွေးလောင်စာ3ဘီလက်မြေဆက်ရုံအနီးတစ်ဝိုက်ကျေးရွာ30ဝင်းကျင်မှာရေတွေအရေအသွေးပြောင်းလဲမှုနဲ့ပတ်သက်လို့ဒေသခံတွေစိုးရိမ်မကင်းဖြစ်နေကြတာပါဒီအတွက်ဇန်နဝါရီလ18ရက်နေ့ကဘားကက်ရွာမှာပြုလုပ်ခဲ့တဲ့တဘာဝပတ်ဝန်းကျင် BND ရဲ့ကင်းရှင်းရေးဆူတောင်းပွဲကိုစောတာဘူအပါဝင်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းလှုပ်ရှားသူတွေကဥဆောင်ပြုလုပ်ခဲ့တာဖြစ်ပါတယ်အခုလိုမျိုးဆူတောင်းပွဲကိုဥဆောင်မှုကြောင့်စောတာဘူကိုဖမ်းဆီးခဲ့တဲ့အာဏာပိုင်တွေရဲ့လုပ်ရက်ဟာလူ့အခွင့်အရေးနဲ့နိုင်ငံသားအခွင့်အရေးကိုချိုးဖောက်ရာရောက်ကြောင်းနဲ့အ мян ဆုံးပြန်လှုပ်ပေးဖို့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအဖွဲ့တွေကတောင်းဆိုထားပါတယ်ရှင
်ကုန်သွယ်ရေးနဲ့လူငယ်ရေးကိစ္စတွေကိုဦးစားပေးလှုပ်ဆောင်မယ်ဆိုတဲ့ရည်မှန်းချက်နဲ့ဗီယက်နမ်နိုင်ငံကအခုနှစ်အတွက်အာဆီယံအဖွဲ့ကြီးရဲ့အလဲကျဥက္ကဋ္ဌတာဝန်ယူခဲ့ပါတယ်ဗီယက်နမ်နိုင်ငံဟာနိုင်ငံတကာညီလာခံတွေကိုလက်ခံကျင်းပတဲ့အောင်မြင်မှုအချိန်ရလာတာမှာအမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကို2019ခုနှစ်မှာလက်ခံကျင်းပပေးနိုင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအောင်မြင်မှုတွေဟာအခုကိုရိုနာဗိုင်းရပ်စ်ဖြစ်နေတာကြောင့်စိန်ခေါ်မှုတွေရှိလာနိုင်ကြောင်းသုတေသီတွေကသုံးသပ်ပြောဆိုကြပါတယ်။ဗီယက်နမ်ကဥစားပေးအစီအစဉ်တွေအဖြစ်လှုပ်ဆောင်လို့ကြောင့်ကြေညာထားတဲ့အထက်ကစီးပွားရေးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဟာအလားအလာကောင်းတဲ့ကိစ္စရပ်တွေအဖြစ်သူတို့ကပြောဆိုကြပါတယ်။အစဉ်လာအဖြစ်အာဆီယံနဲ့တူညီတဲ့ဘုံဆုံးဖြတ်ချက်ကိုမချမှတ်နိုင်တာဟာအဖွဲ့ဝင်နိုင်ငံတနင်္ဂနွေညစီကဗီတိုအာနာရထားတယ်လို့ဆုံးဖြတ်ချက်တိုင်းကိုကောက်ကွက်ခွင့်ရှိတဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်ဒုက္ခသည်တွေအရေးမြန်မာနိုင်ငံကရိုဟင်ဂျာပြည်ထနာစတဲ့ကိစ္စတွေမှာအာဆီယံရဲ့ policy ဟာပိုပြီးသိတာထင်ရှားစေတယ်လို့ဆိုပါတယ်
ထိုင်ဝမ်ရဲ့အဓိကအတိုက်ခံပါတီကနေပြုပြင်ပြောင်းလဲရေးသမားတအုပ်ဖြစ်သူကိုသူ့တို့ပါတီရဲ့ဥက္ကဋ္ဌအဖြစ်ရွေးချယ်တင်မြှောက်ခဲ့ပါတယ်။အတိတ်ဘက်ကတော့တရုတ်နဲ့နီးကပ်တဲ့ဆက်ဆံရေးကိုအချိန်ကြာမြင့်စွာထောက်ခံလာတဲ့ပါတီရဲ့မူကိုပြန်ပြီးစဉ်းစားမယ့်သဘောဖြစ်ပါတယ်။ KMD အမျိုးသားရေးပါတီရဲ့ဥက္ကဋ္ဌအသစ်ဖြစ်လာသူကအသက်48နှစ်အရွယ်ချန်ဂျီချင်းဖြစ်ပြီးသူဟာလွှတ်တော်အမတ်ဟောင်းတအုပ်လည်းဖြစ်ပါတယ်။သူ့ရဲ့အရင်ရွေးကောက်ပွဲမွေးဆယ်စည်းရုံးရေးကာလတုန်းကတရုတ်အစိုးရရဲ့လွှမ်းမိုးမှုကိုစန့်ကျင်တဲ့သဘောထားတင်းမာသူအဖြစ်ပြသခဲ့သူလည်းဖြစ်ပါတယ်။ဇန်နဝါရီလကကျင်းပခဲ့တဲ့တမရနဲ့လွှတ်တော်ရွေးကောက်ပွဲတွေမှာ KMT ပါတီဟာသူ့ရဲ့တရုတ်ကိုလိုလားတဲ့ရည်တည်ချက်ကြောင့်လက်ရှိအာဏာရ DPP Democratic တိုးတက်ရေးပါတီကိုအပြတ်အသတ်ရှုံ့နှိမ့်ခဲ့တာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA.
ထိတ်တဲ့ရသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မှတ်ရင်ချင်းနိုင်တို့ပြောပြခဲ့တာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေအခုနားဆင်နိုင်တယ်လို့ပဲ VOA Burmese Facebook စာမျက်နှာ burmese.voanews.com website တို့မှာလည်းအတန်လွှင့်ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုသတင်းဆောင်ပါတွေကိုတင်ပြပါမယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးသစ်စံတန်နေတဲ့အခြေအနေဘက်ထိခီးရောက်တယ်လဲဆိုတာကိုမကြခင်မှာကြားကြရဖို့ရှိပြီးအခုရေဆုံးတော့အမေရိကန်ပြည်တော်စုအတွင်းမှာဗိုင်းရပ်စ်ပြန့်နှံ့မှုကိုဘလို့တုံ့ပြန်ကင်တွယ်နေလဲဆိုတာကိုတင်ပြပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်ပြည်တော်စုပြည်내အတော်များများမှာအရေးပေါ်အခြေအနေကြီးညာထားပါတယ်။ဒီကာလအတွင်းအများပြည်သူကျန်းမာရေးအတွက်အရေးကြီးတဲ့လုပ်ငန်းတွေဆောင်ရွက်မယ်လို့ဗဟိုအစိုးရနဲ့ပြည်내အုပ်ချုပ်ရေးမှူးတွေကပြောဆိုထားပါတယ်။ကိုစော်ဝင်းလှိုင်ကပြောပြပေးမှာပါ။
အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေအတွက်တိုးမြလာတာနဲ့အတူရောဂါပိုးပြန့်နှံ့မှုဟာလည်းပုံမှန်ကျပြန့်လာပြီးဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုဟန်တားရေးနဲ့အများပြည်သူအကြားထိတ်လန့်ကြောက်ရွံ့မှုတွေမဖြစ်စေရေးဗဟိုနဲ့ပြည်내အစိုးရတွေကလိုအပ်တာတွေကိုလှုပ်ဆောင်နေပါတယ်။တရုတ်နိုင်ငံမှာစတင်ဖြစ်ပေါ်တဲ့ကိုရိုနာဗိုင်းရပ်စ်ဟာတခြားနိုင်ငံတွေကိုပါကူးစက်ပြန့်နှံ့လာနေတာကြောင့်ဒီကိစ္စကိုအများပြည်သူကြားမာရေးအရေးပေါ်အခြေအနေအဖြစ်အမေရိကန်ကြားမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးအလက်စ်အေဇာကဇန်နဝါရီလ31ရက်နေ့မှာကြေညာခဲ့ပါတယ်။ရေပေါ်အခြေအနေကြီးညာခြင်းအပြင်ဗဟိုအစိုးရအနေနဲ့ပြည်နယ်တွေရဲ့တောင်းဆိုချက်တွေအပေါ်မူတည်ပြီးလိုအပ်တဲ့နေရာတွေကိုကျန်းမာရေးဝန်ထမ်းတွေဆက်လွတ်တာအပြင်တခြားကူညီလို့ရတာတွေကိုအလင်းအမြန်ကူညီဆောင်ရွက်ပေးနိုင်မှာဖြစ်ပါတယ်။ရေပေါ်အခြေအနေကြုံတွေ့လာရတဲ့အခါဗဟိုပြည်နယ်မြို့နယ်လူမျိုးစုဒေသတို့အပြင်ပြည်ထောင်စုအစိုးရအုပ်ချုပ်မှုအောက်မှာရှိနေတဲ့နေရာဒေသတွေကိုဗဟိုအစိုးရရဲ့ရန်ပုံငွေတွေတောင်းခံအသုံးပြုနိုင်မှာဖြစ်တယ်လို့အဲ့ဒီဒေသတွေနဲ့ပူးပေါင်းလှုပ်ဆောင်မှုတွေလည်းရှိလာမှာဖြစ်ပါတယ်။ရေပေါ်အခြေအနေကြီးညာထားပြီးဖြစ်တဲ့အတွက်ဗဟိုအစိုးရအနေနဲ့ယောဂပိုးရှိမရှိစမ်းသပ်တာဒီဗိုင်းရပ်စ်ပိုးတိုက်ဖျက်ရေးအတွက်ဆေးဝါးစမ်းသပ်ဖော်ထုတ်တာနဲ့ကုသတာတွေအပြင် ကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးစမ်းသပ်ဖော်ထုတ်တဲ့နေရာမှာလဲအရေးပေါ်ရမငွေကို30ဝန်းရှိလာမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်တက်ဖြစ်ရေးမှာသုံးဆွဲဖို့အမေရိကန်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ရန်ပုံငွေဒေါ်လာ 8.3 ဘီလီယံကိုသမ္မတဒေါ်နယ်ထရမ့်ကမတ်လ6ရက်နေ့မှာလက်မှတ်ထိုးအတည်ပြုပေးလိုက်ပါတယ်။ဒီရန်ပုံငွေကိုတော့ပါတီကြီးနှစ်ရပ်စလုံးကသဘောတူထောက်ခံပေးခဲ့ကြတာပါ။အရေးပေါ်အခြေအနေကြီးညာလိုက်တဲ့အတွက်ပြည်ထောင်စုအစိုးရအဆောက်အအုံအထူးသဖြင့်စစ်တပ်အရေးပေါ်ကုသရေးဌာနတွေနဲ့အဲဒီကဝန်ထမ်းတွေဒီကိစ္စမှာပါဝင်ကူညီလှုပ်ဆောင်ပေးနိုင်မှာဖြစ်ပါတယ်။အများပြည်သူကြမှာရေးအရေးပေါ်အခြေအနေကြီးညာပြီးပြီးချင်းမှာပဲတရုတ်နဲ့တခြားယောဂပိုးကူးစက်နေတဲ့နိုင်ငံတွေကပြန်ရောက်လာကြတဲ့ဗိုင်းရပ်စ်ဖို့ကူးစက်နေသူတွေကိုလက်ခံပြီးတိကျခွဲထုတ်ထားပေးနိုင်မဲ့အမေရိကန်နိုင်ငံတစ်ပွားကစစ်အခြေစိုက်စခန်းတွေကိုကြမှာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနနဲ့ CDC ကုဆေယောဂထင်းချိုရေးနဲ့ကာကွယ်ရေးဌာနတို့ကစီရင်ပြုစုထားပြီးဖြစ်ပါတယ်။မေရီလန်းပြည်နယ်အတွင်းမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်နေသူ3ဦးတွေ့ရှိကြောင်းကြေညာပြီးနောက်တစ်ရက်ဖေဖော်ဝါရီလ5ရက်နေ့မှာတော့အများပြည်သူကြားမှာရေးအရေးပေါ်အခြေအနေဖြစ်ပြည်နယ်အုပ်ချုပ်ရေးမှူးလယ်ရီဟိုဂန်ကကြေညာခဲ့ပါတယ
်။ I declared a state of emergency in Maryland to further mobilize all available
ပြည်နယ်အတွင်းမှာအဆုံးပြုလို့ရနိုင်တဲ့အရေးအမြစ်တွေအားလုံးကိုအဆုံးပြုလို့ရအောင်မေရီလန်းပြည်နယ်မှာအများပြည်သူကျန်းမာရေးအရေးပေါ်အခြေအနေဖြစ်တင်တော်ကြီးညာပါတယ်ဒီလိုကြီးညာရတာကတော့အခု virus ဖို့ကူးစက်နေတယ်လို့အတည်ပြုပြီးထားသူတွေနဲ့ထိတွေ့ဆက်ဆံခဲ့သူတွေဟာဘယ်သူတွေဖြစ်သလဲဆိုတာကိုစုံစမ်းဖော်ထုတ်ဖို့အတွက်လည်းဖြစ်ပါတယ
် COVID-19 လို့တရားဝင်အမည်ပေးထားတဲ့ယောဂါဖြစ်စေတဲ့ coronavirus ကိုအရေးပေါ်အခြေအနေအဖြစ်ကြီးညာလိုက်တာကြောင့်ပြည်နယ်အတွင်းကသက်ဆိုင်ရာဌာနတွေနဲ့ဒီကိစ္စကိုကြီးကြပ်ဆောင်ရွက်သူတွေအကြားလျင်မြန်စွာပူးပေါင်းဆောင်ရွက်နိုင်ကြမှာဖြစ်တယ်လို့ဆိုပါတယ်မေရီလန်းပြည်နယ်အပြင်တခြားကယ်လီဖိုးနီးယား၊နယူးယောက်၊ဖလော်ရီဒါနဲ့ဝါရှင်တန်ပြည်နယ်တို့ကလည်းအရေးပေါ်အခြေအနေကြီးညာထားကြပြီးကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးတပြည်နယ်လုံးအတိုင်းအတာနဲ့ဆောင်ရွက်မှုတွေကိုကြီးကြပ်လှုပ်ဆောင်မဲ့ဌာနတွေလုံခြုံအဖွဲ့တွေကိုဖွဲ့စည်းထားကြပြီးလည်းဖြစ်ပါတယ်။ပြည်နယ်အဆင့်လှုပ်ဆောင်မှုတွေမှာတော့ဒီဗိုင်းရပ်စ်ပိုးကြောင့်အသေးအပြောက်များတဲ့အပြင်ရောဂါပိုးကူးစက်မှုဖြစ်ပေါ်နေတဲ့အသက်ကြီးရွယ်အိုတွေနဲ့သူတို့နေတဲ့နေရာတွေကိုစောင့်ကြည့်ပြီးပြင်ပကိုကူးစက်ပြန့်နှံ့မှုမရှိအောင်လှုပ်ဆောင်တာယောဂရှိမရှိအထူးစမ်းသပ်ဌာနခွဲတွေဖွင့်လှစ်တာတွေလှုပ်ဆောင်ကြပါတယ်။ဒါ့အပြင်ဗိုင်းရပ်စ်ပိုးဟာသတိပြောင်းခြင်းရှိမရှိဆိုတာနဲ့ဘယ်နေရာမှာစတင်ကူးစက်ခဲ့တယ်ဆိုတဲ့လမ်းကြောင်းတွေကိုသူ့အသေးသနာပြုလုပ်ပြီးရရှိလာတဲ့အချက်အလက်တွေကို CDC ထံပေးပို့တယ်လို့ဆိုပါတယ်။အများပြည်သူကြားမှာအရေးပေါ်အခြေအနေကြီးညာလိုက်တာကြောင့်ပြည်ထောင်စုအစိုးရအာဏာပိုင်တွေအနေနဲ့ယောဂပိုးကူးစက်နေသူဒါမှမဟုတ်ကူးစက်နေသူနဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုတိကျခွဲထုတ်ထားတာမျိုးလုပ်ပိုင်ခွင့်ရှိစေပါတယ်။အမေရိကန်ပြည်ထောင်စုမှာတနင်္လာနေ့အထိကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအနည်းဆုံး24ဦးရှိနေပြီးဗိုင်းရပ်စ်ကိုကူးစက်သူအရေအတွက်ကတော့900ကျော်သွားပြီလို့ဆိုပါရခင်ဗျာ
ကိုစော်ဝင်းလိုက်ပါရှင်အခုတော့ VOA သတင်းတောက်စတီဘာရဂိုနာရဲ့ဗိုင်းရပ်စ်ကာကွယ်ဆေးလာလာဆိုင်ရာသတင်းဆောင်ပါကိုတင်ပြပေးချင်ပါတယ်ကမ္ဘာတစ်လောပြန့်နှံ့ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးထုတ်နိုင်ဖို့ကြိုးစားနေပြီးလက်ရှိအချိန်ထိစမ်းသပ်နေတဲ့ကာကွယ်ဆေးအမျိုး20လောက်ရှိတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ်American စီဝါနီးပညာကုမ္ပဏီ Murana ကတော့ coronavirus ကာကွယ်ဆေးကိုလူသားတွေနဲ့စမ်းသပ်ဖို့ပြင်ဆင်နေပါပြီ။ coronavirus အတွက်ပထမဆုံးကာကွယ်ဆေးသစ်ဖြစ်လာနိုင်ခြေရှိတဲ့ဆေးကိုလူသားတွေနဲ့စမ်းသပ်ဖို့ဖြစ်ပါတယ်။ virus အဆက်အဆက်တွေကိုတရုတ်သိပ္ပံပညာရှင်တွေထုတ်ပြန်လိုက်ပြီးသတင်းပတ်6ပတ်ကာလအတွင်းမှာပဲ American စီဝါနီးပညာကုမ္ပဏီ Murana ကသူ့ရဲ့ကာကွယ်ဆေးသစ်ကိုစမ်းသပ်ဖို့အတွက်ဓာတ်မတည့်မှုနဲ့ကူးစက်မြန်ယောဂများဆိုင်ရာအမေရိကန်မြို့သားကျန်းမာရေးအင်စတီကျူကိုပို့ဆောင်လိုက်တာပါဒါဟာဆိုရင်ကာကွယ်ဆေးစမ်းသပ်ထုတ်လုပ်မှုမှာစံချိန်ချိုးတဲ့အမြန်နှုန်းလေးဖြစ်ပါတယ်တခြားကုမ္ပဏီတွေကလည်းကာကွယ်ဆေးကိုစမ်းသပ်နိုင်တဲ့အဆင့်ရောက်ဖို့ကြိုးစားနေကြပါတယ်ဒါပေမဲ့ဘေးကင်းပြီးထိရောက်မှုရှိတဲ့ကာကွယ်ဆေးဖြစ်ဖို့စမ်းသပ်ရတဲ့အချိန်ကာလက12လကနေ18လအထိဒါမှမဟုတ်လေဒီထက်ပိုကြာမြင့်နိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲ Tedro Adhanom Ghebreyesus ကတော့အခုလိုပြောပါတယ်
။ So far WHO has received applications for review and
အခုချိန်ထိတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့သုံးသပ်အတည်ပြုပေးဖို့လျှောက်ထားတဲ့ယောဂါဖို့ထုတ်စမ်းသပ်မှု40ရှိပြီးကာကွယ်ဆေးအမျိုးအစား20ကိုလည်းစမ်းသပ်နေပါတယ်။နောက်ကုသရေးပိုင်းမှာလည်းစံတနေရာတွေအများပြားရှိပါတယ
်။ကုမ္ပဏီသက်တမ်း10နှစ်ရှိပြီဖြစ်တဲ့အမေရိကန်ပြည်သူမက်ဆာချူးဆက်အခြေစိုက်ဇီဝနီးပညာကုမ္ပဏီမိုဒါနာအနေနဲ့ကာကွယ်ဆေးထုတ်ခဲ့ဘူးတာတော့မရှိပါဘူး။ဒါပေမဲ့အခုစံတနေတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကအောင်မြင်ခဲ့မယ်ဆိုရင်တော့ကမ္ဘာတစ်လောကဝယ်လိုအားတန်ပေါင်းရာနဲ့ချီဒါမှမဟုတ်လေတန်ပေါင်းထောင်နဲ့ချီထုတ်လို့ရမှာဖြစ်ပါတယ်။ မော်ရနာအနေနဲ့ထုတ်လုပ်နိုင်စွမ်းနဲ့ပတ်သက်လို့မေးမြန်းချက်ကိုတော့တုံ့ပြန်ဖြေကြားခြင်းမရှိပါဘူး။မော်ရနာကုမ္ပဏီနဲ့အလားတူပဲကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေထုတ်နိုင်ဖို့ကြိုးစားနေကြတဲ့တခြားကုမ္ပဏီတွေလည်းရှိပါတယ်။အမေရိကန်အခြေဆိုင် Innobio နဲ့ဂျာမနီအခြေဆိုင် Carbac တို့ဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကကွယ်စီထွက်ပေါ်လာရင်ဈေးသက်သာပြီးဈေးနှုန်းကိုထိချုပ်ထားနိုင်မလားဆိုတာကလည်းအမေရိကန်လွှတ်တော်တွင်ဆွေးနွေးနေကြတဲ့ကိစ္စတရဖြစ်ပါတယ်။အမေရိကန်ကျန်းမာရေးနဲ့လူမှုဖူလုံရေးဆိုင်ရာဝန်ကြီးအဲလက်စ်အီဇာကတော့ဈေးကိုဈေးသက်သာအောင်လုပ်လို့ပြီးမဲ့ပုဂ္ဂလိကဘိုင်းယင်းနှီးမြှုပ်နှံမှုတွေလိုအပ်နေတာကြောင့်ဈေးနှုန်းကိုတော့မထိန်းထားနိုင်ဘူးလို့လွှတ်တော်ကပြောဆိုခဲ့ပါတယ်။ထိတ်တန့်ဦးစားပေးကိစ္စကကာကွယ်ဈေးနဲ့ကုထုံးနေပေါ်လာဖို့ဖြစ်တယ်လို့လဲဝင်ကြီးအေဇာကပြောပါတယ်။အမေရိကန်ကုဆက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့ညွှန်ကြားရေးမှူးဟောင်းဒေါက်တာတွန်ဖရက်ဒင်ကတော့ကုထုံးတရပေါ်လာရေးကိုပို့ပြီးတော့မျှော်လင့်တဲ့အကြောင်းပြောဆိုပါတယ်ရှင
်။ I have a lot more optimism that there might be a treatment in a few months.
လာမယ့်တနည်းတနည်းခွဲအတွင်းမှာထိရောက်တဲ့ကာကွယ်ဈေးတဲ့လာမယ့်လပိုင်းနေ့အတွင်းမှာကုထုံးတစ်ခုပေါ်လာနိုင်တယ်လို့ကျွန်တော်ပိုပြီးမျှော်လင့်ပါတယ်။ကုသမှုဟာဆိုရင်အသက်ဆုံးရှုံးမှုကိုလျှော့ချနိုင်မှာဖြစ်တာကြောင့်အပြောင်းအလဲတစ်ခုဖြစ်လာနိုင်ပါတယ်။ဒါအပြင်အထူးကျမှကုသရေးဌာနတွေရဲ့ဝန်ထုတ်ဝန်ဖိုးလည်းညော့သွားစေမှာဖြစ်တယ်လို့ပဲယောဂရှိသူနဲ့ထိတွေ့ဘူးသူတွေကိုကြိုတင်ကုသပေးနိုင်တာမျိုးလည်းရှိလာနိုင်ပါတယ်။ဒါကြောင့်ထိရောက်မဲ့ကုသမှုရှိနိုင်မလားဆိုတာကိုလေ့လာဖော်ထုတ်ဖို့ကတိတ်ကိုအရေးကြီးပါတယ်။ကာကွယ်ဆေးကတော့အမြန်ဆုံးတစ်နှစ်တစ်နှစ်ခွဲလောက်အချိန်ယူရမှာဖြစ်ပြီးအောင်မြင်မှုကလည်းမသေးကြပါဘူး။
ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးနဲ့ကုထုံးနေပေါ်လာဖို့ကြိုးပမ်းနေကြတဲ့အကြောင်းကြားခဲ့ရတာပါအခုတော့ထိုင်းမြန်မာနယ်စပ်ကသတင်းတပုတ်ပြောပြခြင်းပါတယ်ထိုင်းနိုင်ငံမဲဆောက်မြို့ကမဲဆောက်ဘော်ဒါကြောက်သွေးစစ်ရုံကအလုတ်သမားတထောင်ကျော်ကိုအလုတ်လုတ်ခွင့်တက်တမ်းမတူပဲနယ်စပ်ဖြတ်ကျော်လက်မှတ်ဖဲပေးတော့မယ်ဆိုပြီးစစ်ရုံကစီစဉ်လာကြောင်းအလုတ်သမားတွေမကြည်မနက်ဆန္ဒပြခဲ့ပါတယ်ထိုင်းခြေစိုက် VOE သတင်းတောက်မအေးအေးမှကပြောပြမှာပ
ါထိုင်းမြန်မာနယ်စပ်ကငွေရည်နဲ့ကြောက်မြက်ပစ္စည်းတွေလုတ်ကင်နေတဲ့စက်ရုံမှာအလုတ်သမားတထောင်ကျော်ရှိပြီး600လောက်ကတော့နေဆက်ချက်ကျော်လက်မှတ်တွေနဲ့အလုတ်လုတ်ကင်နေကြတာပါဒီထဲက400လောက်ကတော့မိသူမိဘဖြစ်ကြောင်းအထောက်ထားစာအုပ်တွေနဲ့တရားဝင်အလုတ်လုတ်နေရကနေဒီနှစ်မှာတော့အလုတ်ရှင်ကတက်တမ်းမတိုးပြီးတော့ပဲနေဆက်ချက်ကျော်လက်မှတ်တွေကသာလုတ်ခိုင်းနေတာကြောင့်ထိုင်းအလုတ်သမားစီမံခန့်ခွဲရုံးကိုတွားခဲ့ရကြောင်း AAC အလုတ်သမားကူညီအဖွဲ့ကတာဝန်ခံကိုရဲမင်းကအခုလိုပြောပြပါတယ
်ဒီကြောက်သွေးရုံဆိုတဲ့အလုတ်ရုံတစ်ခုကပေါ်တော့လက်ဝိရဏာတွေလုတ်တဲ့လုတ်ယုံပဲပေါ့မာယာအဲ့ဒီလုတ်ယုံတစ်ခုကလုတ်မားတွေစီအိုင်စာအုပ်တွေရှိရသားနဲ့စီအိုင်ကိုတတန်းတိုးမပေးရဲနဲ့ဒီအန်60လေးလို့ခေါ်တဲ့ဘော်ဒါဘတ်ပေါ့ဟိုဘာမှခန်းစားခွင့်မရှိတဲ့စာအုပ်ကိုအတင်းလုတ်ပေးနေတာအလုတ်မားယုံကိုလာတိုင်တာတိုင်ပြီးတော့ကူညီပေးဖို့လုံးဝကိုတစ်ဖေးကလုံးဝလုတ်မပေးတော့လို့ညှိလို့မရတော့တန်ရာရှိတယ်လည်းဝင်ညှိပေးတာညှိလို့မရတော့လို့ဒီမဲဆောက်တရားထိုင်နာကချစ်ကြီးတရားထိုင်နာကတဟာငန်လို့ခေါ်တဲ့ဒီအလုတ်မားမစီမံခန့်ခွဲရေးဌာနလို့လည်းခေါ်တယ်အလုတ်ကန်ရှာဖွေခံထားရေးယုံလို့လည်းခေါ်တယ်တဟာငန်ကိုမလာပြီးတော့အကုန်လုံးကတောင်းဆိုနေတယ်တန်ရာရှိကိုယ်စားလှယ်တရားလည်းရောက်နေတယ်။အခုကျွန်တော်တို့ AAC ကလည်းသွားပြီးတော့တက်နိုင်တယ်လို့လုပ်ပေးနေတယ်။ Passport စာအုပ်တအုပ်လိုပဲခံစားခွင့်တွေရှိတယ်။ဒီ60လေးလို့ခေါ်တဲ့အန်60လေးလို့ခေါ်တဲ့ border pack ကကြတော့ဘာခံစားခွင့်မှမပါဘူး
။အခုအလုပ်ရှင်က CI လို့ခေါ်တဲ့စာအုပ်ကိုတက်တန်းတိုးပေးမယ်ဆိုရင်တော့အလုပ်သမားတွေအနေနဲ့အကျိုးခံစားခွင့်တွေရရှိမှာဖြစ်ပါတယ်။အလုပ်ရှင်ကအလုပ်ဖြုတ်မယ်ဆိုရင်လည်းနေ့နာကြီးတွေပေးရမှာပါ။အခုလိုမျိုးတရားဝင်နိုင်ငံကူးစာအုပ်ကိုဆက်လုပ်မပေးပဲနေဆက်ချက်ကျော်လက်မှတ်ကိုသာလုပ်ပေးမယ်ဆိုတာကြောင့်အလုပ်သမားတွေအတွက်မီးဖွားခွင့်စေကူတာခွင့်တခြားအခြေခံအလုပ်သမားတွေရဲ့ရပိုင်ခွင့်တွေဆုံးရှုံးသွားမှာဖြစ်တယ်လို့လည်းကိုရဲမင်းကပြောပြပါတယ်။
အဲ့တော့အလုပ်ယုံဘက်ကနေအတင်းရမ်းမှဒီလုပ်သားတွေကို CIA ကိုတက်တန်းတိုးခွင့်ရှိနေတဲ့သားနဲ့ကိုမတိုးပေးဘဲနဲ့ဒီအန်60လေးတွေကိုအတင်းစင်ခိုင်းနေတာ
နေဆက်ချက်ကျော်လက်မှတ်ကိုပဲပြောင်းလဲလုပ်ခိုင်းတာဟာအလုပ်သမားတွေရဲ့အခွင့်အရေးဆုံးရှုံးစေတယ်လို့လည်းအလုပ်သမားရုံးကိုတွားရောက်တောင်းဆိုခဲ့တဲ့အလုပ်သမားတဦးကပြောပြပါရစေ CIA ကိ
ုသူတို့ပြောင်းသွားတက်တန်းပေးပြီး CIA ကတန်းတိုးရင်တခြားရုံးမှာတွားလို့အဲ့လိုပြောတယ်သူတို့ကထောက်လိုက်တယ်လို့မပြောဘူးဘာကြောင့်မလို့ပြောတာလဲဆိုတော့ဒီ CIA မှာကတက်တန်းဆန်ခွင့်ရှိတယ် CIA ကအရေးဝင်ပေါ့နော
်
ဘောရာဘတ်ကကြတော့နေဆက်ဒေတာတွေထုတ်ပြတာလည်းဆောက်လို့ဖြစ်တဲ့ကြောင့်မို့လို့ဒီဘောရာဘတ်ကအနည်းငယ်3လတိမှာတုံးထူးရတယ်3လတိမှာဒီဝက်ပါမဲ့ဆိုတဲ့တန်းတင်တူးနေရတယ်ခိုင်မာရင်းမဟုတ်ဘူးဒီလိုဒီမှာပတ်ကန်ဆန်ကိုပြင်းဆောင်လာတယ်မရှိဘူးအဲ့တော့အလုပ်သမားတွေမှာအလုပ်သမားကိုအားနည်းလို့နဲ့
ထိုင်းမြန်မာနေဆက်တက်ခရိုင်ထဲမှာအလုပ်သမား9သိန်းနဲ့မနဲ့အလုပ်လုပ်ကင်နေကြတာဖြစ်ပြီးတရားဝင်အထောက်အထားရှိသူတွေကနေသွားညပြန်နေဆက်ချက်ကျော်လက်မှတ်တွေနဲ့အလုပ်လုပ်ကင်နေကြသူတွေလည်းအများအပြားရှိနေကြပါတယ်ရှင်
ထိုင်းချေဆိုင် VOA သတင်းတမအေးအေးမှာပါရှင်အခုကတော့ကမ္ဘာသတင်းမီဒီယာတွေမှာမြန်မာအကြောင်းဘာတွေဖော်ပြနေကြပါသလဲမူရင်းအဘော်မပြက်ကောက်နှုတ်တင်ပြပေးနေတဲ့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာအကြောင်းကောက်နှုတ်ချက်တွေကိုတော့ဥကျော်စံသားနဲ့မိုက်အင်ချင်းနိုင်တို့ပြောပြမှာပါ
NLD Party ရွေးကောက်ပွဲအကြိမ်မှာစစ်တမ်းနဲ့ထိတ်တိုက်ရင်ဆိုင်တူမဲ့လမ်းကိုရွေးချယ်ဆိုရခေါင်းစဉ်နဲ့ယူချီနီတရဲ့ဆောင်မကို Nikki Asian Review မှာဖတ်ရပါတယ်။လွှတ်တော်ကူစလေရီအင်္ဂါနေ့ကမဲပေးလိုက်တဲ့ဆိုပြချက်တွေဟာစစ်တပ်ရဲ့အခန့်ကဏ္ဍဆက်လက်ရှိနေအောင်တမင်ရေးဆွဲထားတဲ့ဖွဲ့စည်းပုံရဲ့အဓိကအချက်ကိုထုနှက်လိုက်ခြင်းဖြစ်တယ်လို့စာရေးပါတယ်။အဆိုပြချက်မအောင်မမြင်ဖြစ်မှာကို NLD ကရင်ဆိုင်ဖို့အသင့်ပြင်ဆင်ထားပြီးဖြစ်ပေမဲ့ရွေးကောက်ပွဲကနိုဝင်ဘာမှာလာတော့မှာဖြစ်တဲ့အတွက်2015ရွေးကောက်ပွဲတုန်းကဂတိကိုအကောင့်ထဲဖော်ဖို့အားထုတ်ပြတာပဲလို့ဆိုပါတယ်။ဇန်နဝါရီလကတင်သွင်းခဲ့တဲ့ပြောင်းလဲရေးအစုပြုချက်တွေထဲမှာလွှတ်တော်ထက်ကစစ်တပ်ရဲ့အမှတ်ကူစလဲလျှော့ချရေးဖွဲ့စည်းပုံပြင်ဆင်ရေးအတွက်လိုအပ်တဲ့မဲအရေးအတွက်ကို၄ပုံ၃ပုံအစား၃ပုံ၂ပုံသတ်မှတ်ရေးနဲ့ကာကွယ်ရေးဦးစီးချုပ်ရွေးချယ်ခန့်အပ်မဲ့ကောင်စီထဲမှာအရသာအများစုပါဝင်ရေးလို့ဖြစ်တယ်လို့ဆိုထားပါတယ်။စစ်တပ်အမတ်တွေနဲ့ကြံ့ခိုင်ဖုံချိုးရေးပါတီတို့လည်းစင်မြိုင်အစုပြုချက်ကိုတင်သွင်းလာတဲ့အတွက်အခြေအတင်ဆွေးနွေးမှုကတော့တင်းတင်းမာမာဖြစ်ခဲ့တယ်လို့လည်းရေးထားပါတယ်။ NLD အပေါ်လူထုရဲ့အကြီးအမားဆုံးစိတ်ပြတ်မှုကတော့တိုင်းရင်းသားပြဿနာပြည်လဲရေးစင်မတိုးနိုင်တာဖြစ်ပြီး NLD ဟာတိုင်းရင်းသားဖိနှိပ်ရေးကိစ္စတွေမှာစစ်တပ်နဲ့ပူးပေါင်းပါဝင်နေတယ်လို့အမြင်ခံရခြင်းပဲဖြစ်ပါတယ်။တိုင်းရင်းသားပါတီငယ်တွေဟာသူတို့ဒေသတွင်ထောက်ခံမဲ့ကွဲသွားမှာဆိုတဲ့အတွက်ပေါင်းစည်းနေကြပါတယ်တဲ့ဒီကိစ္စဟာလွှတ်တော်မှာသူတို့အမှတ်သုံးပုံနှစ်ပုံရဖို့လိုအပ်နေတဲ့ NLD အတွက်အဓိကပြဿနာဖြစ်လာနိုင်တယ်လို့လည်းကြိုခံမှန်းထားပါတယ်ဖွဲ့စည်းပုံပြင်ဆင်ကိစ္စကိုစစ်တမ်းတင်လာတာကတော့သူတို့ပါတီဟာစစ်တပ်ကိုထိတိယရောက်ရင်ဆိုင်နေတယ်ဆိုတာပြသဖို့အခွင့်အလမ်းဖြစ်နေပြီးစစ်တပ်နဲ့ကြံ့ခိုင်ရေးဘက်ကသဘောထားတင်းတင်းမာမာလမ်းညွှန်ကိုရွေးလာတဲ့အတွက် NLD ရဲ့လမ်းခီကတော့လွယ်ကူချောမွေ့နိုင်စရာရှိတယ်ဆိုတဲ့အကြောင်းသုံးသပ်တင်ပြထားဖြစ်ပါတယ်ခင်ဗျာ
တရုတ်ရဲ့တောင်းခံချက်ကြောင့်တရုတ်မြန်မာတန်းငွေပိုက်လိုင်းဖောက်လုပ်မှုကြီးထွားလာနေခြင်းဆိုတဲ့ခေါင်းစဉ်နဲ့ gaswall.com online မှာ Jaya Prakash ရေးသားထားတဲ့ဆောင်းပါးကိုဆက်လက်ပြီးကောက်နှုတ်တင်ပြခြင်းပါတယ်တရုတ်သမ္မတရှီချင်းဖင်ကဒီနှစ်အစောပိုင်းသူ့ရဲ့နိုင်ငံခြားခီးစဉ်အစမှာမြန်မာနိုင်ငံကိုဦးစားပေးလာခဲ့တာကိုကြည့်မယ်ဆိုရင်မြန်မာကနေဖောက်လုပ်မဲ့ဓာတ်ငွေပိုက်လိုင်းဟာတရုတ်အတွက်ဘလောက်ထိအရေးကြီးနေတယ်လဲဆိုတာနှစ်ခါပြန်စဉ်းစားဖို့တောင်မလိုဘူးလို့ဆောင်းမရှင်ကဆိုပါတယ်တရုတ်ကအများတန်းလိုအပ်နေတဲ့တဘာဝဓာတ်ငွေစွမ်းအင်အတွက်ယုံကြည်စိတ်ချရတဲ့အထောက်ပံ့ရှိနေဖို့မြန်မာနဲ့ပိုက်လိုင်းဖောက်လုပ်မှုကသူတို့အတွက်ဆွဲဆောင်မှုရှိနေတာပါBloomberg Intelligence ကကောက်ယူတဲ့စစ်တမ်းတွေအရတရုတ်နိုင်ငံတွင်းမှာတဘာဝဓာတ်ငွေစွမ်းအင်လိုအပ်ချက်ဟာ2019က59ရာခိုင်နှုန်းကနေ2020ပြည့်နှစ်မှာ85ရာခိုင်နှုန်းထိမြင့်တက်ခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်တရုတ်နိုင်ငံရဲ့အကြီးဆုံးရေနံနဲ့တဘာဝဓာတ်ငွေကုမ္ပဏီကြီးဖြစ်တဲ့ CNPC ကနေသူ့နိုင်ငံရဲ့လိုအပ်နေတဲ့စွမ်းအင်အတွက်ရှာဖွေစုဆောင်းဖို့အချိန်တိုးမြှင့်ဆောင်ရွက်မယ်ဆိုတာကတော့မေးစရာတောင်မလိုပါဘူး။ဒါကြောင့် LNG တဘာဝဓာတ်ငွေကြီးတင်သွင်းရေးဆိုင်ရာစီမံကိန်းအကောင့်ထည့်ဖို့တရုတ်ဘက်ကအရေးတကြီးလိုအပ်နေတယ်လို့ဆိုပါတယ်။လက်ရှိမြန်မာနိုင်ငံနဲ့ဖောက်လုပ်ထားတဲ့သဘာဝဓာတ်ငွေပိုင်လိုင်းကနေတရုတ်ကိုတင်ပို့နေတဲ့ပမာဏဟာသဘာဝဓာတ်ငွေကုဗမီတာ240ဘီလီယံအတွက်ဖြစ်ပြီး2020အတွက်လိုအပ်နေတဲ့အထက်က52ရာခိုင်နှုန်းလောက်နဲ့2030ပြည့်နှစ်အတွက်35ရာခိုင်နှုန်းလောက်ပဲဖြည့်ဆည်းပေးမှာဖြစ်ပါတယ်။အေယာဝတီတိုင်းဒေတာကြီးမီးလောင်ကြိုက်ဒေတာမှာအမေရိကန်ဒေါ်လာ1ဘီလီယံတန်ဖိုးရှိမဲ့ LNG သဘာဝဓာတ်ငွေကြီးတင်သွင်းရေးဆိုင်ရာစီမံကိန်းကိုတရုတ်နိုင်ငံက Zifu Holding Group နဲ့မြန်မာပြည်တွင်းက Supreme Company အုပ်စုတို့ကပူးပေါင်းအကောင့်ထည့်ဖို့ဆောင်ရွက်ဖို့သဘောတူညီချက်ရထားပြီးဖြစ်ပါတယ်။ Pipeline ဖောက်လုပ်မဲ့ဒီစီမံကိန်းဟာငလျင်ကြောပေါ်မှာတည်ရှိနေတဲ့အပြင်အခြားသဘာဝဘေးအန္တရာယ်တွေကိုလည်းဖြစ်ပေါ်စေနိုင်တဲ့အတွက် Pipeline ဖောက်လုပ်မဲ့အစားတင်မောနဲ့တင်ယူပို့ဆောင်တာကပိုပြီးကောင်းမွန်မယ်လို့သူတေတီတူကိုကူကားပြီးဆောင်မရှင်ကရေးထားပါရရှင်
။သောရရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါရရှင
်။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ32 40 48အပြင်လိုင်းလက်မီတာ190ကနေလည်းတိုးချဲ့ထုတ်လွှင့်နေပါပြီ။အခုဒုတိယပိုင်းမှာနားဆင်ကြရမယ့်သတင်းလွှာတွေတဲမှာတော့
လက်ရှိရွှေဝယ်စုမယ်ဆိုရင်တော့လောင်းတန်း investor တို့ကတော့ကောင်းပါတယ်။ဒါပေမဲ့ကျွန်တော်တို့ပုံမှန်အယောင်ဝယ်လုပ်တဲ့လူတွေအတွက်ကြတော့လက်ရှိရွှေလေးဟာ
ရွှေစည်းချလာတော့ရွှေဝယ်စုဖို့အချိန်ရောက်ပြီလားဆိုတာကိုပတ်စင်စီးပွားရေးခဏမှတင်ပြပါမယ်။အမှုပညာရှင်တွေအကြောင်းစုစည်းတင်ပြပေးမယ့်တက်တန့်ရောင်သတင်းလွှာ American Indian သုံးအင်္ဂလိပ်သင်ကန်းစာကိုလည်းပြန်လည်ထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့မြန်မာတခွင်အပတ်စဉ်ခဏကိုနားဆင်ကြရပါမယ်။မွန်ပြည်နယ်ဘီးလင်းမြို့နယ်မှာကုန်ချမ်းရှာလာလို့ဝါးနဲ့ထုတ်တဲ့လူသုံးကုန်ပစ္စည်းထုတ်လို့ရောင်းချမှုကတိတိတသားသားကျဆင်းသွားပါတယ်။ဝါးနဲ့လုတ်တဲ့လက်မှုပစ္စည်းရောင်းချသူတွေဘလို့အခက်တွေ့နေကြတယ်လဲဆိုတာကိုမြစ်မခသတင်းအေဂျင်စီကမတ်မေတကြံဟိန်တင်ဆက်ပေးထားပါတယ
်။မွန်ပြည်နယ်ဘီးလင်းမြို့နယ်မှာရှိတဲ့ဝါးတွေရှာပါလာလို့ဝါနဲ့ထုတ်လုပ်တဲ့တနိုင်တပိုင်လူသုံးကုန်ပစ္စည်းရောင်းချသူတွေအနေနဲ့တွက်ချေပကတ်ဖြစ်လာတယ်လို့ဝါလုပ်ငန်းရှင်တွေကပြောပါတယ်။ဘီးလင်းမြို့နယ်အတွင်းမှာရှိတဲ့ခြေရွာတွေမှာဒေသထွက်ဝါတွေကိုသုံးဖြူပြီးတော့တနိုင်တပိုင်လူသုံးကုန်ပစ္စည်းတွေထုတ်လုပ်ရောင်းချနေကြပါတယ်။ဝါနဲ့ပြုတ်လုထားတဲ့ကလထိုင်း၊ဂဒင်း၊ဝါခမ၊ဝကတ်၊ဇပွဲ၊တောက်ရီဝူဖုံ၊တောက်ရီခွက်၊ပတ်စံအိတ်၊ပလိုင်း၊ဝါလင်ပန်းစတဲ့အလှဆင်ပစ္စည်းတွေပြင်ဝါလက်ကာတွေကိုလည်းပြုတ်လုရောင်းချနေကြတာပါ။2016ခုနှစ်ကစတင်ပြီးတော့တနှစ်တက်တနှစ်ဝါကုန်ချမ်းတွေရှားပါးလာတာကိုတွေ့ကြုံရတဲ့အပြင်ဝါစည်းနှုံးလည်းမြင့်တက်လာတဲ့အတွက်ဝါအသုံးပြုလူသုံးကုန်ပစ္စည်းထုတ်လုပ်ရောင်းချသူတွေအနေနဲ့အကျိုးအမြတ်နည်းပါးလာပြီးလုပ်ငန်းအဆင်မပြေဖြစ်လာတယ်လို့ဆိုပါတယ
်။တွင်ကျဲတဲ့အရင်ကဆိုရင်တော့တွေ့ရလို့အများကြီးလုပ်ကြတာပေါ့။အခုကျတော့ဒီဝါပိုက်တွေကလည်းဇီးကြီးတယ်ဝါပိုက်တွေကလည်းရှားတဲ့ရှားလာတယ်။အဲ့တော့ကလထိုင်လုပ်ပေမဲ့တချို့ကျတော့မရောင်းတော့ဖောက်တယ်မယူဖောက်တယ်တွေနားလာလို့ပေါ့ဥမာ။နောက်ဝါတွေကလည်းရှားသွားတယ်ရှာပါတော့တဲ့ဝါအရင်ဒစီ2000ဆိုရင်အခုနှစ်ဆိုကားဒစီ3000ဆိုရင်ဘာမှမပါဘူးပေါ့အဲ့လိုတွေဖြစ်တဲ့အတွက်တချို့ကြောက်ရတယ်မကြိုက်တော့ဘူးဒီရောင်းတဲ့လူတွေကြတော့ရောင်းဝယ်တွေကပါတဲ့အတွက်ကဈေးတွေကလည်းဘာလို့ပြောမလဲသူတို့ကတူတောင်းလို့ရှိရင်ကိုယ်တွေကလည်းမပေးနိုင်ဘူးအဲ့လိုမျိုးပေါ့
ဝါလုပ်ငန်းလုပ်ကိုင်နေသူတူကလည်းခုလိုပြောပါတယ
်ဒီဝါသတင်းကြီးရောင်းပေါ့ကြောင့်ဝါကလေးခံတယ်ပေါ့တယောက်ထိုင်နေလို့တယ်ဟိုအဲ့တဲ့ဟာတွေလောက်တော့ပေါ့တွင်ဘက်တွေပေါ့နည်းနည်းတော့နေတော့ရှိတယ်ဝါကကရလောခိုင်နေတဲ့ဇာတ်ဝင်ဒီနေ့အခက်အခဲမှုပူစီတာဈေးပုံများတာပေါ့
လူသုံးမှုပစ္စည်းတွေထုတ်လုပ်တဲ့နေရာမှာတော့မျက်စံကျဲဝါမျိုးကိုအဓိကထားပြီးတော့အသုံးပြုကြပါတယ်ရခင်နှစ်တွေတုန်းကတော့ဝါစင်းနှုတ်အနေနဲ့ဟိုက်ချက်ကားတစ်စီးစာဝါတစ်ခေါက်ကိုစက်2000ခန့်ပေးဝယ်ခဲ့ရပေမဲ့ယခုနှစ်မှာတော့ဟိုက်ချက်ကားတစ်စီးစာဝါတစ်ခေါက်ကိုစက်3000ထိပေးဝယ်နေရတယ်လို့သိရပါတယ်ဒါ့အပြင်ဝါအရေးသွေးပေါ်မှာမူတည်ပြီးတော့ဈေးနှုန်းကွာခြားချက်လည်းရှိနေပါသေးတယ်
အဲ့တော့တောင်းခွဲ2000လောက်နေအခုဆို3000ခါကြံ3000ခွဲထိပြေးဝဲတော့ပါရှာရပါတယ်။ပြည့်လို့ခါကြက်တစီတောင်း3000ခွဲပေါ့2800အဲ့လိုမျိုးလေးပြေးဝါးအနေထားဝင်ကြည့်တယ
်။ဝါးရီပေါ်များစင်ကာလာတုန်းကဝါးဟိုလူတလောက်ရရှိနိုင်တယ်လို့ဈေးနှုန်းနဲ့တက်တာတဲ့အတွက်ဝါးလူသုံးကုန်ပစ္စည်းထုတ်လို့ရမှာတွက်ချေကြိုက်ခဲ့ပါတယ်။လက်ရှိအချိန်ဒီမှာတော့ဝါးလုပ်ငန်းကနေအကျိုးအမြတ်နေပါလာတဲ့အပြင်ဝါလိုအပ်ချက်တွေရှိနေတဲ့အတွက်လုပ်ငန်းအဆင်မပြေမှုတွေလည်းရှိလာတယ်လို့ဆိုပါတယ်
။သူတို့ခောက်လို့ဆင်တော့ဝယ်ရလွယ်တယ်။အဲ့ဒီမျောတွေပိတ်လို့ဆင်တော့ဝယ်ရခက်တယ်။အခါတိုင်းလောက်တော့မရတော့ဘူးလို့ပြော။ခါတိုင်းတရေလုံးရင်၄5000လောက်ကျန်တယ်ဆိုတော့ဒီကတော့3 4000လောက်ပဲကျန်တော့။ဒီဥစ္စာ3လုံးလောက်ပဲပြီးရတရဝယ်ရတယ်။တော့တွင်တာဈေးမျိုးလို့တွင်ရတယ်ပြီးရရသလောက်ပင်လို့ရတယ်သူတို့က။ဆိုင်စုပ်သူတို့မှာလား၊ကတင်မှာလား၊ဒီလိုတွင်ဘက်မှာလား။ဟိုအပေလေးတယောက်ထိုင်လို့အဲ့လိုမှာဟိုကတခုနဲ့ထိုင်ရလို့ပြောတာပါအခါတိုင်းလို့ရောင်းမကောက်ဘူးက
ဝါလုံငန်းလောက်ไก่နေသူတူကလည်းခုလိုပြောပါတယ
်တဲ့ရောရိုက်ရိုက်လောက်လောက်ယူတယ်။အဲကိုကမရိုက်နိုင်ဘူးကြီး။ကြာတော့တော့မလောက်ပါဘူး။ပုံမှန်အခုဒီနေ့တဲလောက်တော့ကို2,000-3,000လောက်တော့လောက်ရတယ်ပေါ့။ဝါဘူးလောက်အကားဘူးဖက်ပြီးသွားရဲ့။ဝါဘူးဒီပစ္စည်းတန်ဘူးတို့ကြော်ယူဘူးတို့ဖက်ပြီးသွားရင်အခုကျတော့9,000-10,000ကိုပဲအဲ့လောက်ထိတော့ကျန်တော့ပေါ့။အလုံးရင်ထွက်ရင်ထွက်သလိုပို့ကျန်တော့ပေါ့
။ဝါထုတ်လို့သူတွေအနေနဲ့တွက်ချေမကိုက်တဲ့အတွက်တစ်နှစ်တစ်နှစ်နဲ့လောက်ကိုင်းသူနေပါလာပြီးတော့အများစုကတော့ဝင်ငွေကောင်းတဲ့တခြားလုပ်ငန်းတွေပြည်ပနိုင်ငံတွေစီကိုပြောင်းရွှေ့နေထိုင်ပြီးတော့လောက်ကိုင်းနေကြရဲလို့သိရပါတယ
်။ဒီကစားတဲ့အလုပ်လေးတွေပြောင်းလုပ်ကြရတယ်ဆိုတော့လည်းအဲ့လိုမျိုးကြီးခက်ခဲလေးတွေရှိမယ်ဈေးဆိုင်တွေ
။လူစည်းတင်ရောက်လို့မရတော့သူတို့စင်တင်ရောက်လို့ရရင်ပြန်ပို့ပေးရတယ်လို့ပြောတယ်။တခြားလောက်ခွက်လို့တော့နေပါတယ်လို့မျိုး။အလုပ်ကနည်းနည်းဥစားအရင်ဆိုင်ရတော့အရင်များတော့အပြင်မှာထွက်လို့ရပါတော့အပြင်မှာထွက်လို့အပြင်ကအလုပ်ရှိတော့ထွက်လို့တော့မရှိတော့ဒီအလုပ်လုပ်ရပါတ
ော့တပြင်းကြီးရွာကရွှေကန့်ကောဝါကလထိုင်လူသုံးကုန်ပစ္စည်းအယောင်းဆိုင်ပန်ရှင်ကလည်းခုလိုပြောပါတယ
်ပစ္စည်းတွေကအခုနေရာတိုင်းမှာပြတ်နှက်နေတဲ့အတွက်ကအယောင်းဝယ်တွေကတော့အရင်နေ့နဲ့မတူဘူးပေါ့နော်အတူမပြားဘူးတွေပါတယ်ပါတဲ့အတွက်အယောင်းဝယ်တွေကတော့ရင်တို့မပြတ်နှက်တော့မဖြစ်ဘူးပေါ့မတွန့်ကျဲတော့တိတ်ပြီးတော့အခုကไคซุนตะทินจุเยตโตดีเซมาเยตตุจายพยาบุรีลาเดจาเดแล้วปิยอคีตบาคีตวาเอเดรีเดเมียเดอกัวคีตวาเอเดรีเดไม่ชีพยาบุรีเดไม่ลาโด
အရင်တုန်းကဘီးလေးမြို့နယ်မှာဝါဟုံအုံပြုပြီးတော့ထုတ်လုပ်တဲ့လူသုံးကုန်ပစ္စည်းထုတ်လို့ရောင်းချသူတွေဟာ200ဝန်းကျင်ခန့်ရှိပြီပဲလေယခုလိုအချိန်တွေမှာတော့100ခန့်သာရှိတယ်လို့သိရပါတယ
်ဒီကတော့နေဝါပြီးဘာဖြစ်တော့ပင်ပန်းခါတော့မရှိတော့ဘူးအဲ့လိုမျိုးဖြစ်တာပါအဲ့လိုပဲလုံနေရတယ်မရှိတော့လေလုံနေရတာပါမိုးတွင်တဲ့တွင်လောက်ကြတော့လေဒီကလထိုင်လောက်တဲ့လူတွေကြတော့လေအကြိတ်အဝါသားအောက်ကြီးအကြိတ်ကြီးတွေကမှသလိုလောက်တယ်အဲ့ဒါကြတော့အနည်းအကျဉ်းလောက်ပဲရောင်းရတော့တယ်မိုးကြတော့အဲ့လိုမျိုးဒီຫນွေပွင့်လင်းလာတဲ့ຢາດီလေးမှပဲသူတို့ကအများနဲ့ရောင်းရတာပေါ့နော
်မွန်ပြည်နယ်မှာလဲဝါထွက်ကုန်ကုန်ချမ်းတွေရှားပါးနေတယ်လို့ကချင်ပြည်နယ်ကရင်ပြည်နယ်ကယားပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာလဲဝါထွက်ကုန်ကုန်ချမ်းတွေရှားပါးနေတယ်လို့ဝါလုပ်ငန်းလုပ်ကိုင်သူတွေကပြောကြပါတယ်ရှင်ကျမမေတ္တချန်ဟိမမြန်မာခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပါ
ပါစင်မြန်မာတခွင်အစီအစဉ်ကို VOA ရုပ်သံအစီအစဉ်တွေမှာလည်းကြည့်ရှုနိုင်ပါတယ်ရှင်။အနုပညာသတင်းတွေနားဆင်ရမယ့်တက်တန့်ရောင်သတင်းလွှာနဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာတွေကိုမထုတ်လွှင့်ခင်အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြချင်ပါတယ်။မြန်မာငွေကြေးဈေးကွက်မှာအမေရိကန်ဒေါ်လာဈေးချသလိုရွှေဈေးကလည်းကျနေပါတယ်။ကမ္ဘာရွှေဈေးတက်လာပြီးမဲ့လည်းမြန်မာနိုင်ငံတွင်းမှာတော့နေဆက်တွေကနေရွှေအထွက်ကနည်းနေပြီးဒေါ်လာဈေးကလည်းကျနေလို့ဈေးဆက်ကြအောင်မလားလို့ရွှေလုံငန်းအတိုင်းဝိုင်းချမှာတုံးသက်စောင့်ကြည့်နေကြပါတယ်။မန္တလေးအခြေစိုက်ရွှေဈေးကွက်အနိကစောင့်ကြည့်လေ့လာနေသူကိုသူရာထွန်းနဲ့ကျွန်မဆွေးနွေးထားပါတယ်ရှင်။
လက်ရှိကတော့ဒီတပတ်သွင်းရတော့ရွှေသေးရတော့ဟို4,000 5,000 ဝန်းကျင်တော့ကျသွားတာပေါ့နော်။ဘာကြောက်လဲဆိုတော့အဓိကတော့ဒီပြည်တွင်းဒေါ်လာဈေးပေါ့။ဒါပြည်တွင်းဒေါ်လာဈေးကဒီ1,400အောက်ကိုဖောက်ဆင်းပြီးအခုလက်ရှိ1,380ဝန်းကျင်ထိကျသွားတာပေါ့။အဲ့တော့ကြောက်ဒီမှာရွှေသေးရလည်းလိုက်ကျတယ်။ပုံမှန်ဖြစ်သွားတာပေါ့
။မြန်မာဈေးကွက်မှာဒေါ်လာဈေးလည်းကျတယ်။နိုင်ငံခြားငွေပေါက်ဈေးလည်းတော့ကျတယ်။အခြေအနေမျိုးရှိတယ်။ရွှေဈေးကလည်းလိုက်ကျတယ်ဆိုတော့ငွေစုမဲ့သူတွေအနေနဲ့ဘယ်ဟာကိုဝယ်ထားလို့အဆင်ပြေမလဲဒေါ်လာဝယ်ထားရင်အဆင်ပြေမလားရွှေကိုဝယ်ထားရင်အဆင်ပြေမလား
လက်ရှိနေထားရတော့ဒေါ်လာဈေးရတော့ဒီကျွန်တော်တို့ဒီအင်ဂျီနာချင်းနိုင်ငံတွေရဲ့သူတို့ငွေကြေးတန်ဖိုးထက်ပြီးတော့ရှော့နိုင်မရှော့နိုင်ပါတော့အဲ့ပုံမူတည်တာပေါ့အဲ့တော့လက်ရှိကတော့ဒီဒေါ်လာဈေးရတော့ဈေးကွက်ကတော့အများခံမှန်းတာတော့ဒါလက်ရှိ1,300လားအထိကိုဆင်းနိုင်တယ်ပေါ့နော်အာနောက်တစ်ခုကအဲဒီရွှေနဲ့ပတ်သက်ရင်တော့ရွှေသေးရတော့လက်ရှိရတော့ဒါ12သိန်းအောက်ကိုနည်းနည်းယော့သွားပြီပေါ့နော်။ဟိုလက်ရှိအချိန်ဒီမှာတော့ဟိုငွေရှိတဲ့တွေအတွက်ကတော့ကျွန်တော်ကတော့ပို့ပြီးတိုက်သွင်းတာတော့ဒီရွှေကိုဝယ်စုဖို့ပို့တိုက်သွင်းတာပေါ့နော်။ဘာကြောက်လဲဆိုတော့ဒီရွှေသေးဆိုတာကတော့ဟိုအတက်ကြတော့ဒီဒေါ်လာဈေးလောက်တော့လက်ရှိမှာမကျန်းပေါ့နော်။ပြန်နောက်တစ်ချိန်ဒါရွှေသူကလည်းဒီ long term investment တွေကတော့ပို့ပြီးတော့ဟိုကောင်းတဲ့ဘောမှာရှိပါတယ်။
စုရှယ်ယာဈေးနှုန်းတွေကျသွားပါတယ်ဆိုတော့ဒီချိန်ထဲမှာပဲရွှေဈေးကတော့တက်လာတယ်ပေါ့နော် ဆိုတော့မြန်မာနိုင်ငံတွင်းမှာရောဒီကမ္ဘာရွှေစည်းနဲ့လိုက်ပြီးတော့တက်လာနိုင်တဲ့အနေအထားရှိပါသလားရှင
်လက်ရှိကတော့ကျွန်တော်ဒီရွှေလက်ရှိရွှေဝယ်စုမယ်ဆိုရင်တော့အဲလောင်းတန်းအင်ဗက်စတာတို့ကတော့ကောင်းပါတယ်အဲဒါပေမဲ့ကျွန်တော်တို့ပုံမှန်အယောင်ဝယ်လုပ်တဲ့လူတွေအတွက်ကြတော့လက်ရှိရွှေစည်းဟာအနည်းငယ်ထက်ပြီးတော့ကျနိုင်ချေရှိသေးတာပေါ့နော်အဲ့တော့ကျွန်တော်တို့ကျွန်တော်အနေနဲ့ဟိုအကြံပြုတယ်ဆိုရင်တော့လက်ရှိအဲဒေါ်လာရောရွှေရောလက်ရှိမဝယ်ထားသေးတာတော့ပို့ပြီးတော့ဟိုတင့်တော်မယ်လို့တော့ယူဆပါတယ
်အဲ့တော့ရွှေဝယ်ခြင်းတဲ့သူတွေရောက်တော့ရောအထည်ဝယ်ရင်ကောင်းမလားဒါမှမဟုတ်အသားလိုင်းဘက်ကိုဝယ်ရင်ကောင်းမလား
သုံးနိုင်တဲ့ငွေပုံမူတည်လို့ရောနော်ဟိုဥမာလေကျွန်တော်အထည်လိုင်းကြတော့လေဒီပြည်တွင်းမှာအထည်လိုင်းကြတော့လေကျွန်တော်တို့ကရောသွက်တွေရှိရတဲ့အတွက်ကြောင့်အဲကိုအကျိုးမြတ်တစ်ခုအနေနဲ့ဝယ်ယူစုဆောင်မယ်ဆိုရင်တော့ဒါအထည်လိုင်းရတော့တိတ်ပြီးတော့အကျိုးမြတ်မရနိုင်ဘူးပေါ့နော်အဲကျွန်တော်ဒီအတုံးခဲလိုင်းရတော့ရောသွက်မရှိတဲ့အတွက်ကြောင့်နောက်ဝေးပြန်ဖို့ရင်လွယ်တဲ့အတွက်ကြောင့်အဲအချိန်မရွေးပြန်လဲရောင်းချနိုင်ရောင်းချရင်ကိုယ်သက်ပို့အဆင်ပြေတာပေါ့နော်အဲတော့တကယ်လို့ဝယ်ယူစုဆောင်တဲ့နေလူများတို့တော့ကျွန်တော်တော့ဒီအတုံးလိုင်းကိုအခဲပေါ့နော်အခဲကိုကျွန်တော်တို့ကပို့ပြီးတော့ဟိုအားပေးပါတယ
်ဒီမြန်မာနိုင်ငံရဲ့ရွှေစည်းကွက်ရွှေစည်းနှုံးသတ်မှတ်ချက်ကဘယ်သူတွေကသတ်မှတ်နေတာပါလဲ
လက်ရှိကျွန်တော်တို့မြန်မာနိုင်ငံရွှေစည်းကွက်ကိုအပိုင်းနှစ်ပိုင်းရှိတာပေါ့နော်ကျွန်တော်တို့ဒီရန်ကုန်မှာရွှေစည်းကွက်တစ်ခုရှိတယ်မန္တလေးမှာရွှေစည်းကွက်တစ်ခုရှိတယ်အဲ့တော့ဒါတော့ဟိုတရားဝင်ဖွဲ့စည်းရတဲ့အစိုးရအသိမှတ်ပြုအဖွဲ့အစည်းတွေပေါ့နော်နောက်ကျွန်တော်တို့အဲမြန်မာနိုင်ငံရွှေလုံငန်းရှင်များအသင်းကလည်းရှိပါတယ်ဟိုအဓိကတော့ကျွန်တော်တို့ဒီရွှေစည်းကွက်ကိုအဓိကဖွင့်တာတော့ဈေးဖွင့်လာတော့ရန်ကုန်တိုင်းရွှေလုံငန်းရှင်များအတင်းအားမနေ့ဆက်လာရခွင့်မှာကျွန်တော်ရွှေသေးစောက်ဖွင့်ပါတယ်အဲပြီးရင်မန္တလေးတိုင်းရွှေလုံငန်းရှင်များအတင်းကအဲနှစ်လေ17နာရီခွဲဆိုရင်ဈေးကွက်စောက်ဖွင့်ပါတယ်အဲ့တော့ညနေ4နာရီလောက်ဝင်ကျင်လောက်ဆိုရင်တော့ဒါဈေးကွက်ပိတ်သိမ်းတာပေါ့နော်ဟောဟိုဈေးကွက်ပိတ်သိမ်းတဲ့အချိန်ပေါ့အဲ့တော့လက်ရှိမြန်မာနိုင်ငံမှာတော့လက်ရှိဒီရွှေအယောင်ဝယ်လုပ်တဲ့လူတွေကတော့ဒီရွှေအတင်းအားထုတ်ပြန်တဲ့ရွှေအတင်းမှာအယောင်ဝယ်ဖြစ်တဲ့အဲဈေးနှုန်းကိုပဲစံနမူနာယူကြတာပေါ့နော်အဲအခုနောက်ပိုင်းမှာတော့ဒီရွှေဈေးကွက်ကိုလက်ဝဲကြီးအုပ်တာတို့နောက်ဒီရွှေကစားတဲ့ပုံစံမျိုးတွေကတော့အခုနောက်ပိုင်းမှာတော့တိတ်မရှိတော့ပါဘူးဟိုမတွေ့ရတော့ပါဘူးဟိုဘာကြောင့်လဲဆိုတော့လွတ်လပ်စွာဝယ်ယူရောင်းချနိုင်ခွင့်တော်တော်များများလဲလုံးနေကြတဲ့အတွက်ကြောင့်ပေါ့နော်ဟိုခွင့်ပြုထားပြီးတဲ့အတွက်ကြောင့်လဲအဲ့လိုမျိုးကတော့နောက်ပိုင်းတိတ်မတွေ့ရတော့ပါဘူးဗျ
ဒီရွှေလုံငန်းရှင်များအသင်းတွေကနေပြီးတော့တတ်မှတ်နေတဲ့ဈေးနှုန်းတွေခါရောက်တော့ရောဘယ်ပေါ်မှာမူတည်ပြီးတော့တတ်မှတ်ပါသလဲရှင
်ကျွန်တော်တို့ဒီဈေးကွက်စားဖွင့်တဲ့အချိန်မှာတော့ဒီကမ္ဘာရွှေဈေးရယ်ဒါပြည်တွင်းဒေါ်လာဈေးရယ်နောက်ဒီဈေးကွက်ထဲကဒီဝယ်လူအားရောင်းလူအားအခြေအနေအပေါ်မူတည်ပြီးတော့မှဒီရွှေဈေးစားဖွင့်ကြတာပေါ့နော
်အာတကယ်လို့မြန်မာနိုင်ငံတွင်းကနေပြီးတော့ရွှေဈေးကျလာတဲ့အချိန်မှာဒီအင်းကြီးချင်းနိုင်ငံတွေကနေပြီးတော့လှမ်းပြီးတော့ဝယ်လိုက်တဲ့အနေအထားမျိုးပေါ့နော်ကမ္ဘာဈေးနဲ့မြန်မာရွှေဈေးနဲ့ကွာဟတဲ့အခါမှာအမျက်ထွက်နိုင်တဲ့အခါမှာအင်းကြီးချင်းနိုင်ငံတွေကလှမ်းပြီးတော့ဝယ်တယ်ဆိုတဲ့ဈေးကွက်တခုရှိထားတယ်လို့လည်းကျွန်မသိထားပါတယ်ဆိုတော့အခုအနေအထားမှာရောမြန်မာရွှေဈေးကကျနေတယ်အင်းကြီးချင်းနိုင်ငံတွေကဝယ်လိုက်လာတဲ့အနေအထားရောရှိပါသလားလက်ရှိရွှေဈေးကွက်ထဲမှာ
လက်ရှိကတော့ကျွန်တော်တို့ဒီပြည်တွင်းရွှေဈေးကွက်မှာတော့လက်ရှိကတော့တော်တော်များများကတော့အယောင်ဝယ်တော့တိတ်မလုံးကြတော့ဘောနော်ဒီရပိုင်းကြတော့ဒီအတက်ကြကျန်းတဲ့ရွှေဈေးအတက်ကြကျန်းတာရောဒီဒေါ်လာဈေးအတက်ကြကျန်းတာရောဖြစ်တဲ့အတွက်ကြောင့်ဒါဝယ်ယူစုဆောင်အယောင်ဝယ်လုပ်တဲ့သူတွေအနေနဲ့ကတော့လက်တော်မှာစောက်ကြည့်နေကြတာများပါတယ်အဲနောက်တစ်ခုကကျွန်တော်တို့ဒီနေဆက်ကုံနေဆက်မှာတစ်ဆင့်ဒီရွှေသွင်းတာတို့ရွှေပြန်ထွက်တာတို့ဟာလည်းလက်တော်အနေထားကတော့ကျွန်တော်တို့ဟိုကြားတော့တော့လောဆယ်တော့မရှိသေးပါဘူးဘာလို့ဆိုတော့လေအကုန်လုံးကနေဆက်မှာလည်းဒီကိုရိုနာဗိုင်းရပ်စ်ကြောင်ဟိုကုံသွေးကြီးတွေအကုန်လုံးပိတ်ထားတဲ့အတွက်ကြောင့်လေအဲလက်ရှိနေထားကတော့ဒီနေဆက်အဝင်ထွက်ကတော့ကျွန်တော်တို့ဟိုလက်ရှိနေထားကတော့မရှိဘူးလို့ကျွန်တော်ယူဆပါတယ
်ဒေါ်ရရှင်များရှင်အခုည9နာရီမှာကျမတို့တရက်လေးလိုက်အစီအစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုလည်းမိတ်ဆက်ပေးခြင်းပါတယ်
COVID-19 ရောဂါကဘာပါကျေပြန့်လာတဲ့အချိန်ကလူလူကြားမှာထိတ်လန့်စိုးရိမ်မှုတွေလည်းတိုးထွက်တိုးလာနေပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခုချိန်ထိအတိမပြုတ်နိုင်သေးပေမဲ့ရောဂါကာကွယ်ရေးနဲ့ရောဂါထိန်းချုပ်ရေးပြင်ဆင်စရာရှိတာတွေကိုတော့ပြင်ဆင်ရမှာဖြစ်ပါတယ်။ မြန်မာတာဝန်ရှိသူတွေအနေနဲ့ COVID-19 ရောဂါကာကွယ်နဲ့ထိန်းချုပ်ရေးအတွက်လက်ရှိပြင်ဆင်ဆောင်ရွက်မှုတွေဟာအားရကျေနပ်စရာရှိပါသလားလူလူကရောဒီရောဂါပိုးပြန့်နှံ့မှုနဲ့ပတ်သက်လို့သိရှိနားလည်ပြီးတော့ရောဂါကာကွယ်ရေးကိုနည်းလမ်းတကျပြင်ဆင်ထားနိုင်ပါရဲ့လားလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိများလူတွေတို့ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822555ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
ဒီကနေ့ည9:00ရဲ့အစီအစဉ်မတိုင်ခင်ဆက်သွယ်ချဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့တယ်လီဖုန်းနံပါတ်က12323822555ဖြစ်တယ်လို့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။အချိန်မီဆက်သွယ်ချဖို့လည်းဖိတ်ခေါ်ပါရစေ။အခုကတော့မအေးတန်နာကျော်ရဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြဖို့အချိန်ရောက်ပါပြီ။
မင်္ဂလာပါရှင်အားလုံးဆေးလက်ပျော်ရွှင်ပေါ်ပါကြပါစေဒီဘက်တက်တဲ့အောင်သတင်းလာမှာတော့ပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပသွားတဲ့ပါရီဖက်ရှင်သတင်းပတ်အတွင်းမှာ Chanel Fashion Show မှာပြသွားတဲ့လက်ရာတွေကတော့နေတိုင်းဝတ်ဆင်လို့ရတဲ့အဝတ်အစားမျိုးတွေများတယ်လို့ဆိုပါတယ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်ကသတင်းတူတူထားတဲ့ကိုပြောပြပေးသွားပါမယ်ပြင်သစ်နိုင်ငံမှာကျင်းပတဲ့ပါရီဖက်ရှင်သတင်းပတ်အတွင်း Chanel Fashion တစ်စိတ်ရဲ့အင်္ဂါနေ့ Fashion Show မှာတော့ကဘောဝါနဲ့ဘေးကွဲကျဲသီးတဲ့ဘောင်းမီအရှိတူမျိုးစုံနဲ့ကောက်အင်းကြီးရှိတွေကိုဖောဖောတီတီတွေ့ခဲ့ရတာပါ။ပါရီဖက်ရှင်သတင်းပတ်အစုံရှိုးတွေကအခမ်းအနားဆုံးဖက်ရှင်ရှိုးလည်းဖြစ်ပါရဲ့။မနစ်ကမှကွယ်လွန်သွားတဲ့ Chanel ဒီဇိုင်နာ Karl Lagerfeld မရှိတော့တဲ့နောက်ပိုင်း Chanel Fashion တိုင်းရဲ့ဒုတိယဒီဇိုင်နာ Virginie Viard လက်ရာတွေဖြစ်ပြီးတော့အဖြူမဲမိခိုးရောင်တွေများများဆဆသုံးထားတာတွေ့ရပါရဲ့။ဒီရောင်တွေကလည်း Chanel ရဲ့အမှတ်သားလို့ပြောလို့ရမှာပါ။အရောင်တွေထဲမှာဆိုရင်တော့ raspberry ပန်းရောင်ပန်းသေးစင်းရောင်တွေကိုစောင်းရာတီ fashion ဖန်တီးမှုတွေအတွင်းမှာတုံးထားတာတွေ့ရပါလိမ့်မယ်။နွားချောင်းသူစတိုင်ပေါင်းပြီးနဲ့ model တွေက၂ရောင်ဆက်ဘူးအရှည်တွေစီးထားတာလည်းတွေ့နိုင်ပါသေး။ဒီ fashion show ရဲ့အမှားစကားမှာတော့ designer Viard ကအထူးတလဲမွတ်မံမှုမလုပ်ထားတဲ့ချစ်ချင်းမြတ်တာဖွဲ့ကျူးမှုအတွန့်အတက်တွေမပါတဲ့ခံစားချက်မျိုးလို့ရေးထားပါသေး။ရှိုးပြင်ဆင်ကလည်းခါတိုင်း Chanel show တွေနဲ့မတူဘဲနဲ့တော်တော်လေးကိုစိတ်တသာဆန်တဲ့ဖန်တီးမှုမျိုးတွေတွေ့ရပြီးတော့ရေးခဲ့တဲ့ကျွန်းတွေကိုရောက်သွားတယ်လို့ပြင်ဆင်ထားတာပါ။အဲ့ဒီမှာမှ model တွေကမှန်ရောင်ပြောင်းလဲတဲ့ကျန်းပေါ်မှာလမ်းလျှောက်ပြကြပါလိမ့်။နာမည်ကျော်ဆယ်ကျော်သက် model Kyra Gaba ကပခုံးပြက်အမဲရောင်ဂါဝင်ရှင်နဲ့ရေနာဆီကျဲကပတ်ပတ်ထားတယ်လို့ပွဲသိမ်းမှာထွက်လာတဲ့ super model Gigi Hadid ကတော့ဘိုက်ပေါ်အမဲရောင်အင်ဂျီဘောင်းမီတူတို့ကိုကောက်အင်ဂျီရှိင်းနဲ့တွဲဝတ်ပြထားပါလိမ့်။အခု designer Viet က230 Chanel designer လုတ်သွားတဲ့ကွယ်လွန်သူသူဆရာ Karl Lagerfeld ရဲ့ခြေရာမီအောင်လိုက်နိုင်မလားဆိုပြီးတော့ဒီပွဲကိုအများကစိတ်ဝင်တစားစောင့်ကြည့်ခဲ့ကြတာပါဒီပွဲကိုလာတက်ခဲ့တဲ့ပြင်သစ်ရုပ်ရှင်မင်းသမီး Carija Dor ကတော့ဒီ show မှာ Karl Lagerfeld ရဲ့အနန္တတွေတွေ့နေရဆဲဖြစ်ပြီးတော့ပို့ပြောအခုခေတ်ကိုထင်ဟတဲ့လက်ရာတွေလည်းဖြစ်တယ်လို့ဆိုပါတယ်ဒီနေ့ပြသွားတဲ့အဝတ်အစားတွေကနေ့စဉ်သွားလာလှုပ်ရှားမှုမှာဝတ်လို့အဆင်ပြေတဲ့အထက်လေးတွေလို့သူနဲ့သူတကယ်ချင်းနေထင်ကြောင်းမင်းသမီးကပြောပါတယ်ကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစိုးရိမ်နေပြီးတော့ပြင်သစ်နိုင်ငံမှာလည်းလူများများအဆူဝေမှုပိတ်ပင်ထားတဲ့အချိန်မှာကျင်းပတဲ့ဒီဖက်ရှင်ရှိုးကိုတက်ရောက်တဲ့သူတချို့ကတော့ဒီဇိုင်းထွင်ထားတဲ့နှာခေါင်းစည်းမျက်နှာဖုံးတွေဝေးလာကြတာတွေ့ရပါတယ်။ဒီဆက်ရက်တာကျင်းပတဲ့ဖက်ရှင်ရှိုးကိုတရုတ်နိုင်ငံကလူမှုကွန်ရက်နာမည်ကျော်တွေဖက်ရှင်အဝယ်တော်တွေရောက်လာခဲ့ကြပါပဲ။တခြားနိုင်ငံစုံကဖက်ရှင်အယ်ဒီတာတွေနဲ့အဝယ်တော်တွေတော့ရောက်လာခဲ့ကြတာပါ။တရုတ်နဲ့ထိုင်ဝမ်ကဒီဇိုင်နာတချို့ကတော့ကိုရိုနာပိုးကူးစက်ပြန့်ပွားမှုကြောင့်ဒီဖက်ရှင်သတင်းပတ်ကနေနှုတ်ထွက်သွားကြတာဖြစ်ပါလေရှင် Hey y'all friend I got to tell you something Oh yeah I want to be a celebrity yeah ဒီတက်တဲ့အောင်သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
မအေးသနာကျော်ရဲ့ အဖက်ဆင်တက်တက်ရောင်သတင်းလွှာပါအဝင် VOA ရဲ့အဖက်ဆင်ကဏ္ဍတွေကိုတော့ကျမတို့ရဲ့ website ဖြစ်တဲ့ burmese.voanews.com မှာအချိန်မီ၍လာရောက်ကြည့်ရှုနားဆင်နိုင်ကြပါလိမ့်ရှင်။အခုကတော့မနေ့ကအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ဒေါ်လာလတ်တန်ရဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုပြန်လည်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။
ဒီရင်ဘာ blessing ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း blessing in disguise
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက b l e s s i n g blessing က b l e s s bless ဆိုတဲ့အခြေခံဝဟာရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်နန်းဒါမှမဟုတ် noun ဖြစ်တဲ့blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်။နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာ၊မင်္ဂလာရှိတာ၊အကျိုးကျေးဇူးခံစားရတာ၊ဆုလက်တပါဖြစ်တာကိုကြီးညွှန်းပါတယ်။ဥပမာကျမ်းမာခြင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ကြီးညွှန်းပြောလို့ရတာပေါ့ရှင်။ IN in ကတော့အထဲမှာ disguise disguise ကရုပ်ဖြစ်ထားတာဆိုတော့စကပိုက်ခုံရဲ့တိုက်ရိုက်ဒီဘေကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီအသုံးဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာသိုးသည်ဖြစ်စီကောင်းသည်ဖြစ်စီဖျားသခင်ရဲ့အလိုတော်ရဖြစ်တာမှုလေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်ဒါကြောင့်မလို့ဒီသုံးရဲ့ idiom အသေးပဲကတော့ကျမစောစောကပြောခဲ့ရတယ်လို့ပါပဲအဆိုးတွေကအကောင့်ဖြစ်လာတာကိုကြီးညွှန်းတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I must say it's a blessing in disguise I missed the flight to New York The plane crashed because of bad weather
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်ဖြစ်လာတယ်လို့ဆိုရမှာပါ။အဲ့ဒီလေရင်ကရာသီဥတုဆိုးလို့ပြက်ကျခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ခုဒုတိယတင်ပြပေးမှာကတော့
mixed blessing
ဖြစ်ပါတယ်။စာလုံးပေါင်းက M I X E D mixed ကMIX mix ဆိုတဲ့ verb ကရိယာကနေဆင်းသက်လာပြီးရောနှောတာရောတာကိုဆိုလိုတာဖြစ်ပါတယ် MIXED mix ကတော့ past tense အတိတ်တဘောကိုပြတဲ့ရောနှောပြီးသားကိုရည်ညွှန်းတာဖြစ်ပါတယ်ဒီနေရာမှာ noun noun ဖြစ်တဲ့ blessing ဆိုတဲ့ကောင်းကြီးမင်္ဂလာဆိုတဲ့ဝဟာရကိုရှေ့မှာ adjective နာမဝိသေသနဖြင့်အသုံးပြုထားတာမှုဘယ်လို blessing လဲဘယ်လိုကောင်းကြီးမင်္ဂလာလဲဆိုရင်တော့ယောနေတဲ့ကောင်းကြီးမင်္ဂလာလို့အထူးပြုသုံးထားတာဖြစ်ပါတယ်။ယောနေတယ်ဆိုတော့အဆိုးနဲ့အကောင်းယောနေတာပေါ့ရှင်။အရှင်ဆုံးဥပမာပြရမယ်ဆိုရင်တော့အမှုမျိုးစွမ်းအင်ကိုတည်ထင်ခဲ့တာသိပ္ပံပညာရှင်တွေကဒီတွေ့ရှိချက်ဟာလောင်စာအဖြစ်အမှုမျိုးစွမ်းအင်ကိုအသုံးပြုနိုင်လို့ကောင်းကျိုးရှိတယ်လို့အမှုမျိုးဘုန်းလုပ်ပြီးလူအများကိုသိစေနိုင်တဲ့အတွက်ကြောင့်လည်းဆိုးကျိုးရှိတယ်လို့သုံးသပ်ကြပါတယ်။ဒီအခြေအနေမျိုးဟာ mixed blessing ပေါ့ရှင်။ဒါကြောင့် idiom အတိပဲကတော့ရေပူရအဖြစ်ဆိုရင်အကျိုးရှိပုံပေါ်ပေမဲ့လို့လေတကယ်တော့အကောင့်ပဲရှိသလိုအဆိုးပဲလည်းရှိနေတာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့အဆိုးနဲ့အကောင့်ရောနေတာပေါ့။ဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင်
။ It was a mixed blessing for my brother and his wife to win a $100 million jackpot.They became very rich, but their marriage ended in divorce.
ကျွန်တော်ကိုနဲ့သူဇနီးတို့ဒေါ်လာသန်းတရာထိပေါက်တာအဆိုးနဲ့အကောင်ရောနေတဲ့ဆူလာလို့ဆိုရမှာပါ။သူတို့တိတ်ကိုချမ်းသာလာကြတာမှန်ပေမဲ့သူတို့အိမ်တော်ကြီးကတော့ကွာရှင်းမှုနဲ့အဆုံးသတ်ခဲ့တယ်လေလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It was a mixed blessing for my brother and his wife to win a $100 million jackpot. They became very rich, But their marriage ended in divorce.
တော်ရှင်များကိုခုနောက်ဆုံးတင်ပြပြီးမှာကတော့
Count your blessings.
ဖြစ်ပါလေ။စာလုံးပေါင်းက C O U N T count ကရေးတွေ့တာ Y O U R ယောဂသင်ဤ B L E S S I N G S blessings ကကောင်းကြီးမင်္ဂလာဆုလာဆိုတော့စကွိုက်လုံးရဲ့ထိုက်ရိုက်အသေးပဲကကောင်းတဲ့စိတ်ချမ်းသာစရာဖြစ်တဲ့ဟာတွေကိုရေးတွေ့ကြည့်ပါပေါ့ရှင်။idiom အသေးပဲကလည်းရှင်းပါလေကိုကံကောင်းနာကိုကျေးဇူးတင်မှုဖြစ်ပါလေအထူးသဖြင့်ကျမတို့မြန်မာဗုဒ္ဓဘာသာမှာလေကိုဘွားမှာလောဘဒေါသမောဟရှိမဲ့အစားရှိတာနဲ့ရောက်ရင်တင်တိမ်ပြီးရှိတာကိုတန်ဖိုးထပ်တတ်တာဖြစ်ပါလေဥပမာလူဖြစ်ရတာကိုကျေးဇူးတင်ဖို့ကိုဘွားမှာမရှိတာကိုမဲ့ပြီးစိတ်ဆင်းရဲနေမဲ့အစားရှိတာအတွက်ကိုကျေးဇူးတင်ဖို့ကိုဆလိုတာဖြစ်ပါလေ
Many refugees count their blessings to be resettling in America.
Dukha de amya pya ga thru American pi daw su ma la yauk che cha ni thain kwin ya ja de atwe kan kaung ne le lu yu sa ja da phit par de lu dibe ya par de upma ko naw ta khaw na sin chi ja ya aw
Many refugees count their blessings to be resettling in America. Blessing in disguise, mixed blessing, count your blessing.
တို့ဖြစ်ကြပါလေ။နောက်တစ်ပတ်ခုလိုချင်းမျိုးမှလည်း idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။တော်လလတစီစဉ်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုပြန်လည်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်။ဝေဖန်အကြံပေးကြဖို့ကိုလည်းလိုက်လိုက်လဲလဲဖိတ်ခေါ်ပါတယ်ရှင်။ VOA American အသံရဲ့အင်္ဂါနေ့မနက်ခင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနင်္ဂနွေအစီအစဉ်ကိုတော့မနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ20 kHz 15113ည line to meter 25 kHz 11823ည line to meter 32 kHz 9335တို့ကနေပြီးတော့လဲပြန်လည်နားဆင်နိုင်ကြပါတယ်ရှင်အခုတော့ကိုစောဝန်းလှိုင်ကသတင်းအချင်းချုပ်ကိုပြောပြပေးပါမယ်ရှင
်ဥရောပတိုင်းမှာကိုရိုနာဗိုင်းရပ်စ်အဆိုးအဝါဆုံးဖြစ်နေတဲ့အီတလီအစိုးရကဒီဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်အောင်စူးစမ်းတဲ့အနေနဲ့တနင်္ဂနွေလုံးအတိုင်းအတာနဲ့ခီးသွွာလာခွင့်နေကန့်သက်ပြင်လိုက်ပါတယ်ဒီကန့်သက်ချက်ကြောင့်လူပေါင်းတန်း60နီးပါးခီးသွွာလို့မရကြတော့ပါဘူးဒီချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံအများပြားမှာခြေကုပ်ယူလာနေပြီဖြစ်တာကြောင့်ဒီယောဂါဟာကမ္ဘာအနှံ့ဖြစ်ပေါ်နေတဲ့ကပ်ယောဂါကြီးဖြစ်လာဖို့နှိစက်လာနေပြီဖြစ်ကြောင်း WHO ကမ္ဘာကျန်းမာရေးဖွဲ့ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်နိုင်ငံပေါင်း100ကျော်ကူးစက်ပြန့်နှံ့လာနေတာအပါအဝင်ကမ္ဘာရေနံဈေးကွက်အပေါ်စိုးရိမ်မှုတွေရှိနေတာကြောင့်တနင်္လာနေ့ကအစုရှယ်ယာအညွန့်ငွေတွေတိတိတသားထိုးကျသွားခဲ့ပါတယ်နယူးယောက်မြို့ကအဓိကအစုရှယ်ယာအညွန့်ငွေတွေဟာလည်းတနင်္လာနေ့ဈေးကွက်ဆောက်ဖွင့်တဲ့အချိန်မှာ900ခန့်လုံးကျသွားခဲ့ပြီးတနေ့ကုန်ပြန်တက်လိုက်ကျလိုက်နေဖြစ်နေခဲ့ပါတယ်မြန်မာစစ်တပ်ကရိုက်တာသတင်းဌာနနဲ့ဗုဒ္ဓတော်မြို့နယ်အမျိုးသားလွတ်တော်အမတ်ကိုရာဇဝမှုမြောက်တဲ့အသေးဖြစ်မှုနဲ့စစ်တရားဆွဲလိုက်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်စစ်တပ်ကပြစ်လိုက်တဲ့အမြောက်ကြီးစံတွေထိမှန်ပြီးရခိုင်ပြည်နယ်ဗုဒ္ဓတော်မြို့နယ်ကရိုဟင်ဂျာအမျိုးသမီး2ဦးသေဆုံးခဲ့တယ်လို့ဗုဒ္ဓတော်မြို့နယ်အထက်လွတ်တော်မှပြောတော့ကိုကပြီးရိုက်တာသတင်းမှာဇန်နဝါရီလ25ရက်နေ့ကဖော်ပြခဲ့တဲ့သတင်းကိုစစ်တပ်ကကန့်ကွက်တဲ့အနေနဲ့အခုလိုလှုပ်ဆောင်တာလည်းဖြစ်ပါတယ်ကင်ပင်းနယ်ကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတက်ကြွလှုပ်ရှားသူတို့ကိုရဲအနာဘယ်တွေကမလ6ရက်နေ့ကဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခံရသူဟာစောတာဘိုးဆိုသူဖြစ်ပြီးသူ့ကိုဖမ်းဆီးတဲ့အကြောင်းရင်းကိုတော့အတိအကျမသိရသေးပါဘူး။တန်လွင်မြစ်ထိန်းသိမ်းကာကွယ်ရေးကွန်ရက်နဲ့မြန်မာနိုင်ငံမြစ်ချောင်းများဆိုင်ရာကွန်ရက်အဖွဲ့တို့ကမလ9ရက်နေ့ကထုတ်ပြန်ချက်အရဆိုရင်စောတာဘိုးကိုဖမ်းဆီးခဲ့တဲ့ရဲတပ်ဖွဲ့ရဲ့လုပ်ရဟာဥပဒေနဲ့မညီဘူးဆိုပြီးကန့်ကွက်ကြောင်းသဘောထားထုတ်ပြန်ခဲ့ကြပါတယ်ခင်ဗျာ။
ကိုယ်စဝန်းလှိုင်ကနောက်ဆုံးရသတင်းတွေကိုအချင်းချုပ်ပြီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်စီစဉ်ထုတ်လုပ်ရမှုကမိုင်းအင်ဂျင်နိုင်ပါအင်ဂျင်နီယာက crash band ဖြစ်ပါတယ်ညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့ VOA Radio အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 1925တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေVOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.